Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American အစံရဲ့2023ခုနှစ်ဖေဖော်ဝါရီလ15ရက်ဗိုလ်လူညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ Washington DC မြို့တော်ကနေထက်ရိုက်စလွှင်နေပါပြီ။ line to meter 1925 32တို့ပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်နဲ့တက်ရိုက်နှာစင်ကြည့်ရှုနိုင်ပါပြီခင်ဗျာ။ကျွန်တော်ကတော့ဝင်းမမ
ကျွန်တော်တမောင်သားမှာအနည်းခတ်သိကင်းငင်းကြပါစေဗျာဒီကနေ့ထိတ်ကိုတက်လာတဲ့သတင်းတွေကတော့မြန်မာနဲ့ရုရှားနိုင်ငံကြားယူကလီးယားအရေးပူးပေါင်းဆောင်ရွက်မှုတွေပေါ်မှာအော်ပေမဲ့စိုးရိမ်မကင်းဖြစ်မိတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကပြောဆိုလိုက်ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံဒီမိုကရေစီရဲ့အဓိကပါဝင်ပတ်သက်တဲ့သက်ဆိုင်ရာအဖွဲ့အစည်းတွေတိုင်းသားအင်အားစုတွေကိုနည်းနည်းရှိုက်ရှိုက်ထိတွေ့ဆက်ဆံဖို့ဂရိကဝတ်တွေရှိထားတဲ့အတိုင်းဆက်လက်လှုပ်ဆောင်သွားမယ်အကြောင်းအမေရိကန်ဒုတိယနိုင်ငံရဲ့ဝန်ကြီးကပြောလိုက်ပါတယ်ယူကရိန်းကိုလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးအတွက်2023မှာအမေရိကန်ဒေါ်လာ 5.6 ဘီလီယံလိုလေလို့ဗိုလ်ထုနေမှာကုလသမဂ္ဂကပြောလိုက်တဲ့သတင်းတွေနဲ့တခြားမြန်မာနဲ့ကမ္ဘာသတင်းတွေကိုကိုဝင်းမင်းနဲ့ပဲကျွန်တော်တို့တင်ပြကြပါပ
ါဟုတ်ကဲ့ပါဦးဒီမသားရေအဲ့တော့အခုလိုဒီသတင်းတွေအပြီးမှာတော့အခုညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်ရှမ်းမြောက်ဘက်နန်းဖက်က KIA တပ်စခန်းကိုစစ်ကောင်စီလေကြောင်းတိုက်ခတ်ခဲ့တာပေါ့ KIA ကိုသတင်းပြန်ကြားရေးတာဝန်ခံက
ဒီမြန်မာနယ်လက်ချက်လာတာရှိတယ်။အဲနောက်ပြီးတော့ဒေဂျောင်းကလည်းပြူကူတာတွေရှိတယ်။ဒေဂျောင်းကလည်းတော့ဒေနာခေါက်တော့ပေါ့နော်။ပတ်စမဘုံကျက်တက်ခိုက်တယ်ကျွန်တော်တို့ခံရရပါတယ
်။ဆေးဥချုပ်ရေးချတနင်္သာရီတိုင်းဘလောမြို့နယ်အတွင်းစစ်ဆင်ရေးပိုပြင်းထန်လာလို့ဒုက္ခသည်တွေနေရရွှေ့ပြောင်းနေကြပါတယ်။နောက်ထိုင်းနိုင်ငံတောင်ပိုင်းစိုက်ပျိုးရေးခြံတဲမှာတော့မြန်မာနှုတ်အသက်ခံခဲ့ရပါတယ်။အခုလိုသတင်းစာတွေပြီးမှတော့ဘရူညာပတ်စင်ကဏ္ဍတွေဖြစ်တဲ့လူထုနဲ့ကျန်းမာရေးနောက်ဥကျော်စံတားရဲ့မြမကြီးသုံးသက်ချက်နောက်အောက်စားကဏ္ဍတွေကိုဆက်နှဆင်ကြည့်ရှုရမှာပါအခုရင်ဆုံးတော့ထိတ်တဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥတင်မောင်တန်းတဲ့အတူပြောပြပေးမှာပါခင်ဗျာ
မြန်မာနဲ့ရုရှားနိုင်ငံကြားနျူကလ িয়ার အရေးပူးပေါင်းဆောင်ရွက်မှုတွေပေါ်မှာအော်ပေမဲ့စိုးရိမ်မကင်းဖြစ်မိတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနက VOE ကိုပြောဆိုပါတယ်မကြာသေးခင်ကမြန်မာနိုင်ငံမှာရုရှားအကူအညီနဲ့ပထမဦးဆုံးနျူကလ িয়ার နည်းပညာသတင်းအချက်အလက်စင်တာဖွင့်လှစ်ပွဲကျင်းပခဲ့တာနဲ့ဆက်စပ်ပြီးVOA ရဲ့အမေကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကပြောခွင့်ရ Netflix စာနဲ့တုတ်ပြန်ပြောဆိုခဲ့တာပါမြန်မာပြည်သူတွေပေါ်အကြမ်းဖက်မှုရက်စက်ရုပ်မာမှုနဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နိုင်အောင်မြန်မာစစ်တပ်ကိုရုရှားကလက်နက်တွေထောက်ပံ့နေတယ်ဆိုတဲ့ယုံကြည်ရလောက်တဲ့သတင်းတွေကြောင့်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကစိုးရိမ်မိတဲ့အကြောင်းပြောဆိုပါတယ်မြန်မာနဲ့ရုရှားကြားစီးပွားရေးနဲ့စစ်ရေးဆက်ဆံရေးတိုးလာနေပြီးမြန်မာစစ်ကောင်စီကိုရုရှားကကြောထောက်နောက်ခံပေးထားတာဟာဒေသတွင်းတည်ငြိမ်မှုကိုပြတ်ပြားစေတယ်လို့လည်းပြောရေးဆိုခွင့်ရှိသူကဆိုပါတယ်အင်ဒိုပစိဖိတ်ဒေသမှာငြိမ်းချမ်းတဲ့တာယာဝါပြောရေးကိုဆောင်ရွက်နေကြတဲ့မိတ်ဖက်နိုင်ငံတွေရဲ့အားထုတ်မှုတွေကိုရုရှားရဲ့လှုပ်ရွတ်တွေကချိတ်ချောက်အားရောက်ရှိပြီးအကြတဲ့ကိုတားရှိစေတယ်လို့လည်းပြောပါတယ်မြန်မာစစ်တပ်အနေနဲ့စစ်ရေးအရာပါအသုံးပြုလို့ရနိုင်တဲ့ပစ္စည်းမျိုးတွေနဲ့လက်နက်တွေလွှဲပြောင်းနေတာကိုဖျက်တောက်နိုင်အောင်နိုင်ငံကမိတ်ဖက်နိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုကပူးတွဲဆောင်ရွက်မယ်လို့လည်းနိုင်ငံကြီးဝန်ကြီးဌာနကပြောပါတယ
်မြန်မာနဲ့ရုရှားကြားနျူကလ িয়ার ရေးပူးပေါင်းဆောင်ရွက်နေမှုတွေပေါ်မှာအံ့ဩပေမဲ့ဆိုရင်မကင်းဖြစ်မိကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနက VA ကိုပြောပါတယ
်မြန်မာ support တော့ပြန
်ပါပါလေ
ဆက်ဆက်ပါဒုတိယဖတ်လိုက်တော့
မကြာသေးခင်ကမြန်မာနိုင်ငံမှာရုရှားအကူအညီနဲ့ပထမဆုံးနျူကလ িয়ার သတင်းနည်းပညာသတင်းချဲ့လက်စင်တာဖွင့်ပွဲကျင်းပခဲ့တာနဲ့ဆက်ဆက်ပြီး VA ရဲ့အမေကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရ Netflix ကစာနဲ့တုံ့ပြန်ခဲ့တာပါမြန်မာပြည်သူတွေပေါ်အကြမ်းဖက်မှုရက်စက်ရုံမှမဟုတ်နဲ့လူခွင့်ချုပ်ပေါမှုတွေကျူးလွန်နေအောင်မြန်မာစစ်တပ်ကိုရုရှားကလက်နက်တွေထောက်ပံ့နေတယ်ဆိုတဲ့ယုံကြည်ရလောက်တဲ့သတင်းတွေကြောင့်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကစိုးရိမ်မိကြောင်းလည်းပြောဆိုပါရယ်မြန်မာနဲ့ရုရှားကြားစီးပွားရေးနဲ့စီးရေးဆက်ဆံရေးတိုးလာနေပြီးမြန်မာစစ်ကောင်စီကိုရုရှားကကြောထောက်နောက်ခံပေးထားတာဟာဒေသရင်းတည်ငြိမ်မှုကိုပြပြားစေတယ်လို့ပြောရေးဆိုခွင့်ရှိသူကဆိုပါတယ်ခင်ဗျာ
ယူကရိန်းကိုလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးအတွက်2023မှာအမေရိကန်ဒေါ်လာ 5.6 ဘီလီယံလိုတယ်လို့ဗိုလ်ထုနေမှာကုလသမဂ္ဂကပြောလိုက်ပါတယ်တနည်းပြဖို့နီးလာပေမဲ့စစ်ကြောင့်လူတွေတေကြပျက်စီးအိုးအိမ်စုံကထွက်ပြေးကြရတာနေ့စဉ်ဖြစ်နေပါတယ်အတိုင်းဆက်ကအလွန်ကိုကြီးမားလာပါတယ်လို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဌာနအကြီးကဲမာတင်ဂရစ်ဖစ်ကသူ့ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်အခုရမုံငွေဟာလူ15တန်းကျော်ကိုကူညီရရောက်နိုင်မယ်လို့လည်းသူကဆိုပါတယ်ဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်မှာတော့အမေရိကန်ဥဆောင်တဲ့ယူကရိန်းမဟာမိတ်တွေရဲ့ဒုတိယနေ့ဆွေးနွေးပွဲကိုဆက်လက်ကျင်းပနေပါတယ်ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကတက်လေရင်ပို့ပေးဖို့တောင်းဆိုနေပေမဲ့ရုရှားထိုးစစ်ကိုခုခံနိုင်မဲ့ခရမ်းမီကျောက်သ
တန်ကြာကကားတွေနဲ့၄ချောင်းရံကာကွယ်ပံ့ပိုးမှုတွေကိုအဓိကဆွေးနွေးနေကြပါတယ်။၄ချောင်းရံတွေကတိုက်လေရင်တဲ့အခုအချိန်ခါမှာအများကြီးပိုရေးကြည့်ပါတယ်လို့ဂျာမန်ကာကွယ်ဝန်ကြီးဘော်ရစ်ပစ်စတိုရီယပ်ကပြောပါတယ်။တရုတ်နိုင်ငံနဲ့ပတ်သက်လို့တော့အတိုက်ခံရီပက်ဘလစ်ကန်ပါတီဝင်အမတ်တွေဖိအားပေးနေပေမဲ့လည်းအမေရိကန်သမ္မတဘက်ကတော့သတိထားပြီးစဉ်းစားကြည့်ခြင်းတုံ့ပြန်နေပုံရကဒင် န်ပူပေါင်းကိုအမေရိကန်လက်ထက်ကပစ်ချခဲ့တဲ့အချိန်ဟာယူကရိန်းကိုရုရှားကျူးကျော်စစ်တနစ်ပြတဲ့အချိန်နဲ့တိုက်ဆိုင်နေပါတယ်။ဒီမျိုးပြန်ပူပေါင်းပြဿနာပေါ်လာခဲ့ပေမဲ့တရုတ်နိုင်ငံနဲ့ပဋိပက္ခမဖြစ်အောင်ရှောင်ရှားပြီးဆက်သွယ်ရေးလိုင်းဖွင့်ထားတယ်ဆိုပေမဲ့အမေရိကန်ဆိုရဲ့ရွေချက်ကိုလည်းထိခိုက်စေမှာမဟုတ်ဘူးလို့အမေရိကန်မျိုးသားလုံခြုံရေးကောင်စီမဟာဗျူဟာမြောက်ဆက်သွယ်ရေးဆိုင်ရာညှိနှိုင်းရေးဆက်သွယ်ရေးမှူးဂျွန်ကာဘီကမနေ့ကသတင်းတောက်တွေကိုပြောဆိုသွားပါတယ်။တရုတ်နဲ့ဆက်ဆံရေးပိုကောင်းမွန်အောင်ကြိုးစားခြင်းနဲ့သမ္မတဂျိုးဘိုက်ဒန်ရဲ့ဆန္ဒကိုဘလို့ကိစ္စကြောင့်နဲ့မှပြောင်းလဲနိုင်မှာမဟုတ်ကြောင်းဂျွန်ကာဘီကပြောဆိုသွားခဲ့တာပါ။ဒါပေမဲ့လည်း Republican တွေဘက်ကတော့တရုတ်နိုင်ငံပေါ်ပို့ပြီးပြက်ပြက်သားသားယက်တီဖို့ပဲတောင်းဆိုနေကြပါတယ်ခင်ဗျာ
။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ19.69 kHz 15.53 ညာ19.25 kHz 18.83ညာ19.32 kHz 9.35တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1595ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ပုံသူညသတင်းတွေကို VOA ကဆက်လက်ကြေညာနေပါတယ်။ကိုပိုင်အုပ်ချုပ်ရေးရာထိုင်ဝမ်ကျွမ်းမုံကိုပြန်တန်းလာမယ်တရုတ်နိုင်ငံဘက်ကစီးရေးဆိုင်ရာဘလို့အရာမျိုးကိုမဆိုပြစ်ချမှာဖြစ်တဲ့ကြောင်းထိုင်ဝမ်ကာဝေးဝန်ကြီးဌာနကပြောလိုက်ပါတယ်။အခုထိတော့အမေရိကန်လေကြောင်းနယ်နိမိတ်ကိုကျူးကျော်လာခဲ့တဲ့ထောက်လိုင်းမိုးပြံပူပေါင်းလိုမျိုးတွေကိုမတွေ့ရသေးဘူးလို့ထိုင်ဝမ်ထောက်လိုင်းရဲ့အကြီးအကဲဖြစ်တဲ့ထိပ်တန်းစစ်တပ်အရာရှိဗိုလ်ချုပ်ဟွမ်ဝင်းချင်းကသတင်းတော်တွေကိုပြောပါတယ်။ထိုင်ဝမ်ကောင်းဝင်မှာတွေ့ရလေရှိတဲ့မိုးပြံပူပေါင်းတွေဟာမိုးလေဝသစူးစမ်းလေ့လာရေးဘောလုံးဒေတာဖြစ်တဲ့အကြောင်းသိငယ်ပြီးအလေးချိန်မရှိသလိုပင်လယ်ရေမြတ်တွေပြင်အထက်မြင့်တက်သွားတဲ့အချိန်ပေါက်ကွဲသွားလေရှိတဲ့ပူပေါင်းတွေဒါဖြစ်တယ်လို့လည်းသူကဆိုပါတယ်။ဒီတော့တွင်ဂျပန်နိုင်ငံကလည်းဂျပန်နိုင်ငံပိုင်လေကြောင်းနယ်နိမိတ်တွင်ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းအမျိုးမြင့်မသိအရာဝတ္ထုတချို့ပြန်တန်းနေခဲ့ပြီးဒါရီယာတရုတ်နိုင်ငံဘက်ကထောက်လိုင်းမိုးပြံပူပေါင်းတွေဖြစ်နိုင်တယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။2019နိုဝင်ဘာ2020ဇွန်နဲ့2021စက်တင်ဘာလတွေအတွင်းမိုးပြံပူပေါင်းသဏ္ဍာန်အရာဝတ္ထုတွေဂျပန်နိုင်ငံကောင်းကင်မှာတွေ့ခဲ့ရတဲ့အကြောင်းတရုတ်နိုင်ငံဘက်ကဒါရီနဲ့ပတ်သက်လို့ပြန်လည်ဖြေရှင်းဖို့ဂျပန်ကာကွယ်ရေးဝန်ကြီးဌာနကတောင်းဆိုလိုက်ပါတယ်။
တော်တရုတ်ပင်လယ်ရေနဲ့ပတ်သက်ပြီးတရုတ်နဲ့ဆက်ဆံရေးတင်မာမှုတိုးနေချိန်မှာပဲ2015ခုနှစ်နောက်ပိုင်းအကြီးဆုံးပူးတွဲစည်ရေးလေ့ကျင့်မှုကိုအမေရိကန်နဲ့ဖိလစ်ပိုင်စစ်တပ်တို့ဒီနေ့အတွင်းမှာလုဆောင်မယ်လို့ဖိလစ်ပိုင်စစ်ဘက်ရရှိတယောက်ကပြောလိုက်ပါတယ်။ဒါကဖိလစ်ပိုင်သမ္မတဖာဒီနန်မာကော့စ်ဂျူနီယာလက်ထက်အမေရိကန်နဲ့ဆက်ဆံရေးကောင်းမွန်လာတဲ့သင်္ကေတလည်းဖြစ်ပါတယ်။ဒီလအစောပိုင်းတုန်းကဖိလစ်ပိုင်သမောတစည်းကိုစစ်မြေပြင်သုံးလေဆာနဲ့တိုက်ခိုက်တာပါအဝင်တောင်တရုတ်ပင်လယ်ကိစ္စနဲ့ပတ်သက်ပြီးတရုတ်ပေါ်ဖိလစ်ပိုင်ကရှုံချနေတာပါ။နှစ်စဉ်ကျင်းပနေကြပေါ်လီကတန်စီရေးလေ့ကျင့်မှုကိုဒီနေ့နောက်ပိုင်းမှာကျင်းပမှာဖြစ်ပြီးအရင်နှစ်တုန်းကပါဝင်ခဲ့တဲ့တသားအယောက် 8,900 ကျော်ပါဝင်မှာဖြစ်ကြောင်းစီဥစီချုပ်ဒုတိယဘူချုပ်ကြီးရိုမီယိုဘရန်ဝါနာကပြောပါတယ်အနာဂတ်မှာကြုံနေတဲ့သဘာဝပေးနဲ့စစ်ဘေးအန္တရာယ်မျိုးစုံကိုတုံ့ပြန်နိုင်မဲ့လေ့ကျင့်ခန်းတွေလုပ်သွားမှာဖြစ်ကြောင်းလည်းသူကဆက်ပြောခဲ့ပါတယ်ခင်ဗျာ
ဆောစောဒုတိယသတင်းကိုကျွန်တော်တို့မာရင်းဖတ်မိတဲ့အတွက်ကြောင့်မလို့အဲတောင်းပါပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံဒီမိုကရေစီရဲ့အဓိကပါဝင်ပတ်သက်တဲ့သက်ဆိုင်ရာအဖွဲ့အစည်းတွေတိုင်းရင်းသားအင်အားစုတွေကိုနက်နက်ရှိုက်ရှိုက်ထိတွေ့ဆက်ဆံဖို့ဂရီကုဒေတိုင်းဆက်လက်လှုပ်ဆောင်သွားမယ်အကြောင်းအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝန်ဒီရှာမက်နာမနေ့က NUG အမျိုးသားညီညွတ်ရေးအစိုးရနိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်နဲ့တွေ့ဆုံဆင်မှာပြောဆိုပါတယ်စစ်ကောင်စီဘက်ကကျွလွန်တဲ့ရက်ဆက်တဲ့လောက်ရတွေကိုအေးအေးယူနိုင်ရင်းနဲ့မြန်မာနိုင်ငံရဲ့အကြတဲကိုငြင်းချမ်းစွာအပြေရှာရေးအမေရိကန်ပြည်ထောင်စုရဲ့ကြိုးပမ်းမှုတွေကို NUG ကိုယ်စားလှယ်ဒေါ်စင်မအောင်နဲ့တွေ့ဆုံခဲ့ချိန်မှာဝန်ကြီးရှာမင်းကအလင်းနဲ့ပြောဆိုခဲ့တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြပါတယ
်။တူရကီနဲ့ဆီးရီးယားနိုင်ငံတို့မှာငလျင်ကြောက်သေဆုံးသူ 4,100 ကျော်လာတဲ့အချိန်မှာပဲဆီးရီးယားနိုင်ငံနောက်မြောက်ပိုင်းဒေသကငလျင်ဒဏ်သင့်ခဲ့သူလူရေ 5,000 လောက်တဲ့ဒေါ်လာသန်း 400 နီးပါးအကူအညီလိုအပ်နေကြောင်းကုလသမဂ္ဂတွေ့မှုချုပ်အန်တိုနီယိုဂူတာရက်စ်ကမနေ့ဖေဖော်ဝါရီ14ရက်နေ့ကမြစ်ကြာရခံလိုက်ပါတယ်။ဒီဒေသကလူတွေဟာဆီးရီးယားနိုင်ငံပြည်တွင်းစစ်ကြောင့်12နှစ်လောက်ဘာမှအကူအညီမရဘဲနေထိုင်နေခဲ့ကြရတာလို့သူကဆိုပါတယ်ငလင်တန်တင့်ခံရသူတွေတူရကီဘက်ကနေအကူအညီတွေပို့ပေးနိုင်ရေးအတွက် နောက်ထပ်နယ်စပ်ဖြတ်ကျော်ဂိတ်နှစ်ခုဖွင့်ပေးရင်ဆီးရီးယားသမ္မတဘရှာအယာဆတ်နဲ့ကုလသမဂ္ဂကြားသဘောတူညီမှုရခဲ့တာကိုကြိုဆိုလိုက်ပြီးနောက်တစ်နေ့မှာကုလအတွင်းရေးမှူးချုပ်ကနိုင်ငံတကာထံကိုအခုလိုအကူအညီတောင်းခံလိုက်တာပါအခုချိန်ထိဆီးရီးယားနိုင်ငံနဲ့အစ္စရေးဒေသတဲ့ကုလသမဂ္ဂကပေးနေတဲ့အကူအညီတွေကိုဘပ်အယ်ဟာဝါဆိုတဲ့နယ်စပ်ဂိတ်တစ်ခုတည်းကနေပို့ပေးနေတာဖြစ်ပါတယ်ဖော်ရိုင်လာ6ရက်နေ့ကလှုပ်သွားခဲ့တဲ့ပြင်ရ9တသမရှိတဲ့ငလင်းဟာမှတ်မိသလောက်အဆိုးအဝါဆုံးတစ်ခုဖြစ်ပြီးငလင်းတန်းသင့်သူတွေလိုအပ်တဲ့ကယ်ဆယ်ရေးပစ္စည်းတွေကိုလိုအပ်သလောက်အလျင်မြန်ပို့မပေးနိုင်ပဲဖြစ်နေတယ်လို့ကုလတွေ့မှုချုပ်ကပြောပါတယ်အခုကုလသမဂ္ဂကတောင်းဆိုထားတဲ့အကူအညီဒေါ်လာ398တန်းဟာဆီးရီးယားနိုင်ငံအတွင်းကငလင်းဘေးသင့်သူတွေကိုအသက်ကယ်တင်နိုင်မဲ့အရေးပေါ်အကူအညီတွေပို့ပေးရတဲ့ဖြစ်တယ်လို့လည်းဆိုပါတယ်ခင်ဗျာဟုတ်ကဲ့ပါ VOA American တန်ရဲ့ဗိုလ်ထူးညသတင်းတွေကိုပြောပြခဲ့တာဖြစ်ပါတယ်အခုကျွန်တော်တို့ဒီသတင်းလွှာတွေပြီးမှာတော့ February 15ရက်နေ့ဗိုလ်ထူးညထည့်တင်ရသတင်းတွေကိုအပြီးမှာသတင်းလွှာတွေကိုဆက်ပြီးတော့ပြောပြမှာဖြစ်ပါတယ်စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေတဲမှာပထမဆုံးအနေနဲ့ရှမ်းမြောက်ဘက်နန်းဖက်က KIA တပ်စခန်းကိုစစ်ကောင်စီကလေကြောင်းတိုက်ခိုက်ခဲ့တဲ့သတင်းမှာရှမ်းပြည်နယ်မြောက်ပိုင်းကွတ်ခိုင်မြို့နယ်နန်းဖက်ကနေမှာစစ်ကောင်စီတပ်နဲ့ကချင်လက်မျိုးရေးတပ်ဖွဲ့ KIA ကြားတိုက်ပွဲတွေပြင်းထန်နေပြီး KIA ရဲ့တပ်စခန်းတစ်ခုကိုစစ်ကောင်စီကလေကြောင်းကနှစ်ရက်ဆက်ပြတ်ခတ်တိုက်ခိုက်နေပါတယ်။ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲသတင်းပေးပို့ချက်ကိုကိုဇော်ဝက်လိုင်းပြောပြပေးပါဦးခင်ဗျာ
။ကွတ်ခိုင်မြို့နယ်အတွင်းစစ်ကောင်စီတပ်နဲ့ KIA အကြားတိုက်ပွဲတွေဟာဒီလ9ရက်နေ့ကတည်းကစတင်ဖြစ်ပွားလာတာပါ။ဒီရက်ပိုင်းမှာတော့ကွတ်ခိုင်မြို့နယ်နန်းဖက်ကအနီးရှိခုံမုံရွာနဲ့ဆယ်မိုင်လောက်အကွာမှာရှိတဲ့KIA တိုက်ရင်ကိုစခန်းမှာတိုက်ပွဲပြင်းထန်နေပါတယ်ဒီနေ့အထိစစ်ကောင်စီကလေကြောင်းကနေနေရက်ဆက်တိုက်ပစ်ခတ်တိုက်ခိုက်နေကြောင်းနဲ့လက်နက်ကြီးနဲ့လည်းပစ်ခတ်နေကြောင်းဒေသခံတဦးကပြောပါတယ
်ဆော့ရလေရတာဒီအကောင်အဖြေကတန်းနာနေမှာလက်နက်ကြီးတွေဖြစ်ပြီးတိုက်နေတဲ့တန်းနာလာရှိတာနေရက်တော့မနေရရဒီကတိုက်နေနေလာပြန်သူဖြစ်နေတဲ့နေရာကတော့ဒီဒီတော်ဒီလမ်းမရနေကျွန်တော်ချင်းချောင်းတော့မနာရဲ့၃နာရီလောက်ရှာနေနေရကိုမောင်းနေမှာချင်းချောင်းတော့အဲ့လောက်ကြာပါ
ဆလင်းရနေနေကင်းတနာရီလောက်မှာလေကြောင်းကတက်ခိုက်တာရှိခဲ့ပြီးဒီကနေ့မှလည်းနေကင်းတနာရီလောက်မှာထပ်မံတက်ခိုက်တာဖြစ်ပါတယ်။ KIA ပြန်ကြားရေးတာဝန်ကဗိုလ်မှူးကြီးနော်ဘူးကတော့တိုက်ရင်ကိုစခန်းတိုက်ပွဲဟာ3ရက်ဆက်တိုက်ဖြစ်ပွားနေတာဖြစ်ကြောင်းနဲ့တိုက်ပွဲပြင်းထန်နေတဲ့အခြေအနေကိုအခုလိုပြောပါတယ
်။ဒီနေ့လည်းမနေ့ကလေးကလည်းခုညနေပိုင်းအချိန်ပေါ့နော်။နေပြည်တော်ကလည်းလက်တင်လာတာရှိတယ်။နောက်ပြီးတော့ဒေဂျောင်းကလည်းတိကူတာတွေရှိတယ်။ဒေဂျောင်းကလည်းတော့ဒေနာခေါတော့ပေါ့နော်။ပတ်စမဘုံကျက်တက်ခိုက်တယ်ကျွန်တော်ခံရပါတယ်။သူနဲ့နဲ့မြောက်ဒီတို့မြေဒီကလည်းဒုပစ်စင်လာဘူးတော်တော်လည်းသူတို့ပဲမနဲ့အချိနာတဲ့ဘုံရှိပါတယ်။အဲ့ဒါကြောင့်တိကူဒီလိုနော်ဒေဂျောင်းတိကူဒီမြေတိကူတွေဘုံတွေတပေါ်တပေါ်မျိုးရှိပါတယ်ခင်ဗျာ
။နှစ်ဖက်တိကိုက်ကြဆုံးနဲ့စီးရင်တော့သတင်းရရှိတာမရှိသေးကြောင်းပြောပါရစေ။ကိုရနေနဲ့73ရက်နေ့တွေမှာလက်နဲ့ကြီးကြီးထိမှန်တာကြောင့်နန့်ဖလွန်ကအဖို့တူဦးနဲ့နန့်ဖက်ခါကအမျိုးသမီးတူဦးတို့ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းကွတ်ခိုင်မြို့နယ်မှာကိုရနဲ့70ရက်နေ့တွေကမန်ပြိန်းနန့်ဖလွန်ရှုခင်းတာတွေဘက်မှာစစ်ကောင်စီတပ်နဲ့ KIA အကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးဒီရက်ပိုင်းမှာတော့ KIA တိုက်ရင်ကိုစခန်းမှာတိုက်ပွဲတွေပြင်းထန်လာတာဖြစ်ပါတယ်။ဒီတိုက်ပွဲကိစ္စနဲ့ပတ်သက်လို့မြန်မာစစ်ကောင်စီကသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။
ရှမ်းမြောက်ကွတ်ခိုင်မြို့နန်းဖက်က KIA တပ်စခန်းကိုစစ်ကောင်စီကလေကြောင်းတိုက်ခိုက်ခဲ့တဲ့အကြောင်းကိုစုံဝင်လိုင်းပြောပြခဲ့တာပါအခုတော့တနင်္သာရီတိုင်းမှာစစ်အုပ်ချုပ်ရေးကျနေတဲ့ပလောမှာစစ်စင်ရေးပုံပြင်းထန်လာလို့ဒုက္ခသည်တွေရွှေ့ပြောင်းနေရတဲ့တဲ့မှာပလောမြို့နယ်စစ်အုပ်ချုပ်ရေးကျင်းပပြီးနောက်ပိုင်းစစ်ကောင်စီကတိုက်ရန်များများနဲ့ထိုးစစ်ဆင်လာတာကြောင့်စစ်ပြေးဒုက္ခသည်တွေနေရာထပ်မံပြောင်းရွှေ့နေကြရတယ်လို့စစ်ရှောင်းတွေက VA ကိုပြောပါတယ်စစ်ကောင်စီတပ်တွေဟာသူတို့အုပ်ချုပ်လို့မရတဲ့နယ်မြေဒေသတွေကိုပုံမှန်နှိပ်ကွပ်လာတာလို့ဘလော့ PDF ကပြောပါတယ်ဒီအကြောင်းသတင်းပေးပို့ထားတာကိုမဆင်မလုံပြပြပေးပါအောင်ခင်ဗျာ
တနင်္လာနေ့တိုင်းပလောမြို့နယ်တင်ငန်းတော်ကျေးရွာဘက်ကိုပြီးခဲ့တဲ့ဖေဖော်ဝါရီလ13ရက်နေ့နေ့ကင်းပိုင်းကစစ်ကောင်စီတပ်အင်အား60ကျော်လောက်ခြေကျင်တဲ့စစ်ကြောင်းထိုးလာပြီးတော့ဒီကနေ့အထိရွာထဲမှာတက်ဆွဲပြီးတော့နေရာယူထားတယ်လို့ရွာခံတွေက VOA ကိုပြောပြပါတယ် စစ်ကောင်စီတပ်တွေရဲ့စစ်ကြောင်းဝင်လာတဲ့အချိန်မှာအဝေးကနေလှမ်းမြင်တဲ့အချိန်ချက်ချင်းဆိုသလိုပဲအသက်ဘေးကနေလွတ်အောင်ပြေးလွှားနေကြရတယ်လို့ရွာကန်ပြည်သူတို့ကအခုလိုပြောပြပါဗျ
။ကျွန်တော်တို့ပြည်လက်စပ်နဲ့ကျွန်တော်တို့ဒီဖက်ကိုစစ်ကောင်စီတပ်သားတွေစစ်ကြောင်းတွေထတ်ထိုးလာလို့အခုကျွန်တော်တို့ပြည်ရင်တန်းလန်းနဲ့ထုတ်ပြလာတဲ့နေရာနေနောက်ထပ်ပေ900လောက်กว่าအလောက်ကိုထပ်ဆွဲချထားရတယ်ကခုချိန်ထိရွာထဲကိုပြန်ပွားလို့မရသေးဘူ
း
မိဒိုးတွေလယ်တွေထဲမှာပဲပိတ်မိနေကြတော့
လက်နက်ကြီးတွေနဲ့ပြစ်ခတ်နေတာကြောင့်ဒေသခံအတော်များများကတင်ငန်းတော်ရွာပတ်ဝန်းကျင်မှာယာယီတဲလေးတွေထိုးပြီးတော့စစ်ဘေးရှောင်နေခဲ့ကြတာပါအဲ့ဒီနေရာမှာတော့တိုးကျေးရွာကဒဲကျေးရွာတန်းရှင်းကျေးရွာတင်ငန်းတော်ရွာစတဲ့ဒေသခံရွာနဲ့ချီပြီးတော့ရှိပါတယ်အခုလိုမျိုးစစ်ကြောင်းထိုးလာတာကြောင့်ဘေးကင်းတဲ့နေရာတွေစီကိုနေရာထပ်မံပြောင်းရွှေ့နေကြရပါတယ်နောက်ထပ်ရွာကန်တူကတော့သူတို့ခိုလုံခဲ့ကြတဲ့ယာယီတဲနေရာမှာကြံနေတဲ့စားနဲ့ရိတ်ခါတွေကိုစစ်ကောင်စီတပ်တွေကယူဆောင်သွားကြတယ်လို့ပြောပါတယ
်ဖေဖော်ဝါရီ10ရက်ရနေ့ကလေးကလည်းဘဲစိတ်ကြောက်လာတာညီမလေးရောက်တယ်အဲ့ဒီရေကနေပြီးညီမလေးတို့သွားပြေးရတာပဲပြေးရသွားပြရွှေပြေးရတယ်ညနေ9:00လောက်ရှိပြီးရှေ့ရှာမှာအဲ့အဲ့ချိန်ကနေသူတို့ညီမလေးတို့ဆဲရှောက်နေတဲ့နေရာတဲလေးမှလေသူတို့လာပြီးရိတ်ခါလေးလိုက်ဆောက်သွားတာအဲ့မှာ
စစ်ကောင်စီတပ်တွေဟာအရက်သားပြည်သူတွေကိုတွေ့ရင်ဖမ်းဆီးနှိပ်စက်တာကြောင့်စိုးရင်ကြောက်လန့်ပြီးတော့ပြေးလွှားနေကြတာလို့ပြောဆိုကြပါတယ်ပလောမြို့နယ်မှာစစ်အုပ်ချုပ်ရေးကြီးညာပြီးတဲ့နောက်ပိုင်းစစ်ကောင်စီတပ်အင်အားများများနဲ့ပို့ပြီးတော့မှစစ်ကြောင်းဆင်းလာတယ်လို့ဒေသခံတွေကပြောပြပါတယ်လက်ရှိမှာတော့တိုကျေးရွာတင်ငန်းတော်ကျေးရွာရှက်ပုံကျေးရွာစတဲ့ပလောနယ်တစ်ခုမှာစစ်ကြောင်းတက်ဆွဲပြီးနေရာယူထားတယ်လို့ဆိုပါတယ်ရှက်ပုံရွာကန်တူကတော့ရှက်ပုံရွာဘက်မှာလက်နက်ကြီးတွေနဲ့မကြာမကြာပစ်ခတ်နေတယ်လို့ပြောပါတယ်ဒီကနေ့လည်းစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့အကြောင်းအခုလိုပြောပြပါတယ
်ရှက်ပုံရွာဘုန်းကြီးကမှတိုက်ဆွဲထားတာလည်းရှိတယ်ခုနောက်ပိုင်းကပိုဆိုးလာတာပဲရှိတယ်အခုဆိုလို့ရှိအခုပြစ်နေတာဆိုလို့ရှိ3ချက်4ချက်ရှိပြီတဲ့ရွာဆိုတဲ့ကြိုးတဲ့တရေကပြစ်တယ်မဆက်မကပြစ်တယ်ဒီပြစ်တာတော့ရွာထဲတည်းပြစ်တာလည်းရှိတယ်ဟိုဒီမြို့ပေါ်နေပြစ်ထားတာလည်းရှိတယ်အမအလုံးပြည်သူတွေကဘာကြောက်လဲဆိုတော့လက်နဲ့ကြည့်လို့ကြုံရတယ်လက်နဲ့ငယ်ဆိုတော့သူတို့အဲ့လောက်ဒီအလေးမထားဘူးလက်နဲ့ငယ်ဆိုလက်နဲ့ကြည့်ကြောက်ရတယ်တချို့မိသားစုတွေဆိုလို့ရှိရင်လေဆင်းလင်းဒီလက်ဝဲဒီနီတိုးချင်မှနေရတဲ့မိသားစုတွေဆိုနန်းရှိတယ်အမဟိုပြည်သူတွေကထိခိုက်လာကြတယ်မြင်လာလာကြတယ်ခြိခိုက်လာဆိုတော့ဈာမကြီးတွေလည်းခြိခိုက်တယ်လူကြီးအဲ့ဒီကြီးအော်ဒီနဲ့ပါတယ်လေရှောင်နေရတယ်ဆိုတော့အဲ့လို
စစ်ကောင်စီတပ်တွေကသူတို့အုပ်ချုပ်လို့မရတဲ့ဒေသတွေကိုပို့ပြီးတော့မှနှိပ်ကွပ်နေတယ်လို့ပလောပြည်သူကာကွယ်ရေးတပ်သတင်းပြန်ကြားရေးတာဝန်ခံကပြောပါတယ
်သူတို့နှိမ်နှင်းလို့မရတဲ့နိုင်ငံဒေသတွေကိုသူတို့ကနေပြီးတော့အင်းနဲ့အားနဲ့ထုတ်ပြီးတော့အဲ့လိုချိန်မုံးနေဆိုတဲ့အဲ့ချိန်မုံးရေးစီစဉ်နေတယ်သူတို့ဒီလိုဆက်လာတယ်လို့တော့ပြန်လာတယ်ပေါ့နော်အခုချိန်ထိတော့အမေအယူထားတော့ပဲရှိသေးတယ်ဒီဘက်နဲ့ကြည့်ရင်လည်းနေလိုက်ကြည့်နေတာတော့ရှိတာပေါ့နော်အခုကဟိုထပ်ထပ်ပြီးတော့မှဟိုဟာဒီပားနေနေလာတာညီလာလာတာအဲ့ဒါတွေကြီးနေ
လက်ရှိတင်းနာရီတိုင်းပလောနယ်ဘက်ကလက်တလောစီရေးအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးရှင
်ဆေးချိုချခံရပြီးပလောမှာစစ်စင်ပြင်းထန်လာတာကိုမဆင်မုံပြောပြခဲ့တာပါအခုတော့ထိုင်းမှာမြန်မာသုံးအသက်ခံခဲ့ရတာပါထိုင်းနိုင်ငံတောင်ပိုင်းချွန်ဖောင်ခရိုင်နဲ့ကဒူရင်းစိုက်ပျိုးရေးချမ်းမွာဖရိုင်ဆလေးရနေညကမြန်မာရွှေပြောင်းလူသားနှစ်ဦးအသက်ခံခဲ့ရပါတယ်ပြီးခဲ့တဲ့ရက်ကလည်းစမုတ်ဘရကန်ခရိုင်ဘန်ပုံမြို့နယ်ထဲမှာမြန်မာလူသားတူအသက်ခံရပါတယ်မယေးမှာပြောပြပေးပါဦးခင်ဗျာ
ထိုင်းနိုင်ငံတောင်ပိုင်းချွန်ဖောင်ခရိုင်နဲ့ကဒူရင်းစိုက်ပျိုးရေးချမ်းမွာဖေဖော်ဝါရီလ14ရက်နေ့ညကမြန်မာရွှေပြောင်းလူသားနှစ်ဦးဟာသူတို့နေထိုင်တဲ့25ဧကားလောက်ကျယ်ဝန်းတဲ့ဒူရင်းချမ်းထဲမှာပဲအသက်ခံခဲ့ရတာပါသူတို့တွေဟာဘလို့အန်နီယယ်တွေနဲ့ရင်ဆိုင်ခဲ့ရတယ်လဲဆိုတာကိုတော့ရဲတွေကလိုက်လံစုံစမ်းနေတယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလုသမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ
်ဟုတ်တယ်သူရင်းချန်လုသား2ယောက်ဟုတ်ကဲ့မှာချန်လုသား2ယောက်အသက်ယောက်ျားလေး58နဲ့48အဲ့လိုအသက်ခံထားတာတွေ့ရဲဆိုပြီးဟွာရဲကနေပြီးတော့အခုဟာစုံစမ်းပေါ်ထုတ်ပြီးတော့မှအာဘလူးတက်တယ်ဆိုတာထိုင်းတက်လာမှာတက်လာပါတော့သာမို့အချင်းချင်းပြဿနာရှိတို့လားတို့ဒါအဲ့ဒါတွေက
ပြီးခဲ့တဲ့ရက်ကလည်းဘန်ကောက်အနီးစမောပရာကန်ခရိုင်ဘတ်ပုံမြို့နယ်ထဲမှာမြန်မာအလုံသမားတွေကိုအထောက်ထားလက်မှတ်လုပ်ပေးရမှာကူညီနေတဲ့မြန်မာပွဲစားတဦးတပ်ဖြတ်ခံခဲ့ရပါတယ်ဒီမှုနဲ့ပတ်သက်ပြီးတော့လည်းတပ်တွေတစုံတရာရရှိတာတွေမတွေ့ရသေးဘူးလို့လည်းဦးမင်းဦးကပြောပါတယ
်ဒီဘန်ကောက်နာဘန်ဘလီဘန်ဘလီနဲ့အဲ့ဒီမှာဟုတ်တယ
်ဟုတ်တယ်
မှာအသက်ခံအဲ့ဒါတော့သူတို့ပြောတာပွဲစားလို့ပြောတာပေါ့နော
်ဟုတ်တယ်
ပမာပဲပမာပွဲစားပါတော့အဲ့ဒါလည်းဟိုမသိရသေးဘူးမှာတဲခံတဲမမိသေးဘူးအဲ့ဒီဟိုဖြစ်တဲ့အကြောင်းပေါ့နော်အာဘာကြောင့်တက်တယ်ဆိုတော့အဲ့ဒါမသိသေးဘူးမှာ
ညမတန်ရုံနဲ့တက်ဆိုင်ရာမိသားစုတွေအလုတမအဖွဲ့အစည်းတွေကဖြစ်ဖြစ်စီစီလိုက်ပါဆောင်ရွက်မှတာအမှုမှန်ပေါ်ပေါက်မှာဖြစ်တယ်လို့လဲဦးမင်းဦးကပြောပါတယ်။
ဒီကဲတော့ဒီမှုအမှန်ဒီတိုင်းထားလိုက်မယ်ဆိုလို့ရှိရင်သူကအင်းစီးနဲ့သွားနိုင်တယ်ဒါတကယ်လို့ဒါအဲ့ဒါမဟုတ်ဘဲနဲ့မိသားစုတွေကသူ့ရဲ့မိသားစုဝင်တွေကတန်ရုံလို့အလုပ်သမားတန်ရာကြီးကိုအကြောင်းကြားအကူအညီတောင်းဘာလို့လုပ်တဲ့ခါကျတော့အဲ့အလုပ်သမားတန်ရာကြီးတွေတန်ရုံတွေကနေပြီးတော့ဒီဟိုနေ့နေကိုတက်ဆိုင်ရာတွေကအာဏာပိုင်တွေကိုထမ်းပြီးတော့အကြောင်းကြားရတယ်အဲ့အဲ့ဒါဆ
ကျွန်တော်တို့ရခိုင်ပြည်နယ်ကနေလိုက်လံစုံစမ်းနာမျိုးတွေလှုပ်လို့ရပေမဲ့အခုလိုမျိုးလူသူဝေးတဲ့စိုက်ပျိုးရေးခြံထဲမှာဖြစ်ပျက်ခဲ့တာကိုတော့စုံစမ်းဖို့ခရင်နယ်လို့လည်းပြောဆိုကြပါတယ်ရှင်။ထိုင်းမှာမြန်မာတုံးတက်ခံခဲ့ရတာကိုမေးမှဖြစ်ပျက်ခဲ့တာပါ။အခုတော့ရခိုင်ဒေသစဘာထွန်းနှုံချပြီးဆန်စီမြစ်တက်ကုန်းတဲ့တဲ့မှာ ပြီးခဲ့တဲ့စဘာစိုက်ရာတီမှာလေကရှစ်သိန်းလောက်သာစိုက်ပျိုးနိုင်ခဲ့တဲ့ရခိုင်ပြည်နယ်မှာဒီနေ့စဘာထွက်နှုံတွေကျဆင်းခဲ့ပြီးဆွန်စဘာစီးနှုံတွေစံချိန်တင်မြစ်တက်နယ်လို့တောင်သူတွေကပြောပါတယ်။စဘာစီးကောင်းရလို့တောင်သူများစုကစဘာပေါ်ကလေးကရောင်းထုတ်လိုက်တာကြောင့်လက်ကျန်စဘာမရှိတော့ကြဘူးလို့လည်းရခိုင်ပြည်နယ်တောင်သူလယ်သမားတမကကပြောပါတယ်။ဒီကြောင့်သတင်းပေးဖို့ထားတာကိုကိုစံကျော်ပြောပြပ
ွထွက်ပြေးခဲ့ကြပါတယ်။ဒါကြောင့်ဒီနေ့စဘာပေါ်ချိန်မှာတော့ရခိုင်ပြည်နယ်ရဲ့စဘာထွက်နှုန်း40ရာခိုင်နှုန်းလောက်ကျဆင်းသွားပါတယ်။စဘာထွက်နှုန်းကျဆင်းခဲ့လို့လက်ရှိစဘာဈေးနှုန်းတွေစံချိန်တင်မြင့်တက်နေတယ်လို့ရခိုင်ပြည်နယ်တောင်သူလယ်သမားသမဂ္ဂပြောခွင့်ရဦးအောင်ကျော်မြတ်ကပြောပါတယ်။
စဘာကတော့အထွေရတယ်ဒါပေမဲ့ဈေးကတော့အခုပေါ်ဆန်းဆိုရင်ကျွန်တော်တို့ဟိုဘယ်လောက်ထိရှိမလဲပေါ်ဆန်းဆိုရင်တန်းတရာကို60သိန်းလောက်ရှိတယ်60သိန်းလောက်ရှိတယ်အိမ်မထဆိုလို့ရှိရင်တော့ကျွန်တော်တို့70သိန်းလောက်ရှိတယ်အဲ့ဒီဈေးကနေပြီးတော့မှကျွန်တော်တို့အခုဒီ3လေးခန်းအတွင်းလောက်မှာဒီဈေးကအမြင့်ဆုံးပဲเนาะဒီလောက်တော့ကျွန်တော်တို့ရခိုင်ပြတ်မှာမဖြစ်ခဲ့ဘူးအဲ့ဒါကြောင့်ကျွန်တော်တို့စဘာထက်တာတော့အရောကျက်တဲ့စဘာအထွန်းတော့ရောသွားတယ်ဒါပေမဲ့အခုရှိမှာတော့စဘာကတော့နည်းနည်းဈေးဖြည့်တယ်ပေါ့နော်ဟုတ်ကဲ့
စဘာဈေးနှုန်းတွေစံချိန်တင်မြင့်တက်လာတာဟာတောင်သူလယ်သမားတွေအတွက်အားရစရာဖြစ်ပေမဲ့စိုက်ပျိုးစိတ်ကြီးမားတဲ့တောင်သူတွေမှာစဘာပေါ်ကလေးကရောင်းလိုက်ရတာကြောင့်ဈေးတက်တဲ့အချိန်ရောင်းဖို့အတွက်စဘာမရှိကြတော့ဘူးလို့လည်းဦးအောင်ကျော်မြတ်ကပြောပါတယ
်ဈေးဖြည့်တဲ့အချိန်မှာကတောင်သူရဲ့80ရာနှုန်းလက်ထက်မှာစဘာမရှိတော့ဘူးလေဘာကြောင့်လဲဆိုတော့ဟိုတောင်သူတွေကတော်တော်ဆင်းရဲဖျက်ဖျက်မှုနေပါတဲ့အခါမှာသူတို့ကတက်မြော့ဩဇာဖို့တို့ရိတ်ပင်ရွှေလေးဇရိတ်တို့ထွန်ခါတို့ပိုးဆက်ဖို့စီတို့ဤပဲဆွဲအစုတွေကိုသူတို့ကဟိုအကျွေးစနိုင်နဲ့ယူထားရတယ်ဆိုတော့စဘာကိုဟိုသိမ့်လို့ရကလေးကရိတ်ပင်လို့ဒီကလေးကသူတို့ရောက်ရတဲ့တောင်သူကဟို80ရာနှုန်းလောက်ရှိတယ်ဗျာဟို20ရာနှုန်းလောက်ကပဲဟိုလက်ထက်မှာရှိလိမ့်မယ်လို့ကျွန်တော်တို့ရောက်ပြီးယူဆပါတယ
်အခုလိုစဘာဈေးတွေမြင့်တက်နေတဲ့ရခိုင်ပြည်နယ်မှာဒီလဆန်းပိုင်းကစလို့ဆန်းဈေးတွေလည်းမြင့်တက်လာနေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်ပေါ်ဆန်းမွေးစံတိတ်ကိုအရင်က9000လောက်သာပေးရပြီးလက်ရှိမှာတော့6500အထိမြင့်တက်နေတယ်လို့ဆန်ချမ်းတိတ်ကို4000ကနေ9000အထိမြင့်တက်နေတယ်လို့ဒေသခံတွေကပြောပါတယ်စစ်တွေမျိုးမင်းကန်ရက်ွက်မှာနေထိုင်တဲ့ဒေါ်သိမ့်မေကအလုတ်ကိုင်မကောင်းတဲ့ကြားထဲဆန်းဈေးတွေထက်တက်လာမှာစိုးရိမ်တယ်လို့ပြောပါတယ
်စိတ်မကြသေးဘူးဒီလားအတူတူလောက်မှာပဲရှိသေးတယ်ဒါနဲ့ဆေးရတာနဲ့ပတ်တူတာတအားကြောင့်ရပြီပါလို့ဆိုစံတရေးကိုစသိန်းကျော်သွားရင်ဘယ်လိုလုပ်ရပဲရှိနေမှာလဲမသိဘူးတော့အဖေရောတအားဆိုနေရအဲ့လိုဆိုရင်အလုပ်တွေကလည်းမရှိတာနဲ့အားအခက်ကြီးနေချင်မှာပေါ့အဲ့လိုကြောင့်တော့အဖေတို့တော့အခုတည်းကပေးချောက်ကြရလိမ့်မယ်လေလုံးမရတာရတဲ့အုပ်ကမဲ့တော့မဆောက်လို့ဘူ
းရခိုင်ပြည်နယ်အပြင်မြန်မာနိုင်ငံဒေသအတော်များများမှာလည်းစံစည်းနှုံးတွေမြင့်တက်နေပါတယ်တရုတ်နိုင်ငံကမြန်မာဆန်အဝယ်လိုက်နေတာမို့ဆန်ဈေးအစမတန်တက်လာတယ်လို့ဈေးကွက်တွင်တည်င်းနေအရာသိရပါတယ်ရခိုင်ပြည်နယ်အတွင်းမှာတော့ဒီနေ့စဘာထွက်နှုန်းကျဆင်းလို့ဆန်ဈေးနှုန်းတွေဆက်လက်မြင့်တက်လာနိုင်တယ်လို့စီးပွားရေးလေလာသုံးသက်သူတွေကသုံးသက်ကြပါတယ်ခင်ဗျာ
ရခိုင်မှာစဘာအထွက်နှုန်းကျပြီးတော့ဆန်ဈေးတွေမြင့်တက်ကုန်တာကိုကိုစံကျော်ပြောပြခဲ့တာပါအခုတော့စစ်ကောင်စီရဲ့တင်းကျပ်တဲ့ဥပဒေအကြောင်းနိုင်ငံပါတီတွေမှတ်ပုံတင်ရေးအခက်ကြုံနေရတဲ့သတင်းမှာနိုင်ငံပါတီများမှတ်ပုံတင်ခြင်းဥပဒေသေးရာမှတ်ပုံတင်နိုင်ဖို့ပါတီတွေပေါ်ကက်သက်ချက်တွေများလွန်းတာကြောင့်ဒီပါတီတွေအနေနဲ့မှတ်ပုံတင်ဖို့အပြင်ရှင်သန်ရေးအတွက်ပါရုန်းကန်နေရတယ်လို့ ပါတီအဖွဲ့ဝင်တွေကပြောပါတယ်ဒီပါတီများမှတ်ပုံတင်ခြင်းဆိုင်ရာဥပဒေသေးရနိုင်ငံရေးပါတီအလုံးပြန်ပွေးမှတ်ပုံတင်လျှောက်ထားဖို့ရွေးကောက်ပွဲကော်မရှင်ကအချိန်နှစ်လပဲပေးထားပါတယ်ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုအလိမ္မာပြောပြပေးပါအောင်ခင်ဗျာ
နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေနဲ့နိုင်ငံရေးပါတီမှတ်ပုံတင်ခြင်းဤပညာသစ်ကိုထုတ်ပြန်ပြီးနောက်ဥပဒေသစ်အရပါတီမှတ်ပုံတင်လျှောက်ထားဖို့ကော်မရှင်ကဖိတ်ခေါ်ခဲ့ပါတယ်လက်ရှိအဖြစ်တော့နိုင်ငံရေးပါတီထူထောင်ဖို့လျှောက်ထားတဲ့ပါတီ၄ခုအထိရှိလာတယ်လို့ကော်မရှင်ကထုတ်ပြန်ပါတယ်။ဥပဒေသစ်အရမှတ်ပုံတင်ဖို့အချိန်၂လပေးထားပေမဲ့ပါတီ60ကျော်မှပါတီ၄ခုသာမှတ်ပုံတင်နိုင်သေးတာဖြစ်ပါတယ်။တင်းကျပ်မှုတွေများလာတဲ့ဥပဒေသစ်အရပါတီမှတ်ပုံတင်နိုင်ဖို့ပါတီတွေရုန်းကန်နေကြရသလိုပါတီရည်တည်ရေးအတွက်ပါအခက်အခဲဖြစ်နေတယ်လို့လူပောင်သစ်ပါတီဥက္ကဋ္ဌဦးစေရကပြောပါတယ်
။ရတော်ဝတ်အခုပြင်ဆင်ဖို့လိုသလိုနိုင်ငံပါတီများအနေနဲ့လည်းနိုင်ငံပါတီရဲ့အသက်ရှင်ရည်တည်ပိုင်ခွင့်နဲ့မှတ်ပုံတင်ခွင့်အခြေအနေတွေဟာအရင်ကျတဲ့ချင်းမြောင်းနေတယ်ပေါ့နော်။နောက်ပြီးတော့ငွေကြေးကန့်သတ်ချက်တွေစီမံစီကံကန့်သတ်ချက်တွေဟာအရန်လေးလံကြီးတော့တဲ့အခြေအနေဖြစ်တယ်နိုင်ငံရေးပါတီများရဲ့ရည်တည်ဆောင်ရွက်ပိုင်ခွင့်ကိုကြီးကြိုက်နိုင်တဲ့အခြေအနေတွေရှိနေတယ်လို့ကျွန်တော်အနေနဲ့သုံးသပ်တယ်ဒီဥပဒေ new ရဲ့ကန့်သတ်ချက်တွေကကျွန်တော်တို့ခက်ခဲတွေရှိခဲ့မယ်ဆိုရင်တော့ကျွန်တော်တို့ပါတီရည်တည်ရေးကိုပြန်စဉ်းစားရမယ့်အခြေအနေမှာရှိနေပါတယ
်ပါတီမှပုံတင်ရေးမတင်ရေးနဲ့ပတ်သက်လို့ပါတီတွင်တိကျတဲ့အဖြေရလမထွက်သေးပေမဲ့နိုင်ငံရေးပါတီတစ်ခုအနေနဲ့ဆက်လက်ရည်တည်နိုင်ဖို့အတွက်တောင်းအကြက်သေးတွေနဲ့ရင်ဆိုင်နေရတယ်လို့ပြည်သူပါတီတာဝန်ရှိသူတဦးဖြစ်တဲ့ကိုကျော်လင်းကပြောပါတယ်
။အခုကနံပါတ်1ကမမုတ်တင်ခြင်းဥပဒေရဲ့နည်းဥပဒေဆက်သွားပြီပေါ့။သူတို့ဘက်ကတည်ဝင်ဆက်သွားတယ်။ဆက်သွားတော့ဒီရက်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့နိုင်ငံရေးပါတီစုဖွဲ့ရမချေနပ်ဘူးပေါ့။ဟုတ်ကဲ့မတတ်ကြပါဘူး။သို့သောဥပဒေထပ်ပြီးနည်းဥပဒေထပ်ပြီးရဲ့အချိန်မှာကျွန်တော်ပြင်ဆင်လို့ရကွန်မြူနတီလည်းမရဘူးဖြစ်နေတာပေါ့နော်။ဒါတော့အရှိတရားပါနော်။အဲ့လိုဖြစ်နေတဲ့အချိန်မှာကျွန်တော်တို့အနေနဲ့လည်းကျွန်တော်နိုင်ငံရေးပါတီဆိုတော့ဗျာနိုင်ငံပေါင်းစရာဘယ်လိုဆက်လုပ်ရမလဲဆိုတော့ကျွန်တော်ကစဉ်းစားနေပါတယ်ကျွန်တော်ကလည်းပါတီရည်တည်ရှင်တန်ကြီးပေါ့နော်အဲ့အတွက်ကိုကျွန်တော်တို့အဓိကဦးစားပေးပြီးတော့စဉ်းစားပြီးတော့ကျွန်တော်ဆောင်ရွက်နေပါတယ
်ရွေးကောက်ပွဲကော်မရှင်ထုတ်ပြန်ထားချက်အရပါတီဆက်လက်တည်ထောင်ခွင့်နဲ့မှတ်ပုံတင်ခွင့်ကိုပထမဆုံးလျှောက်တဲ့ပါတီဟာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဖြစ်ပါတယ်သူ့နောက်မှာတော့ Federal Democrat Party မြန်မာပြည်သူ Democrat Party ပြည်ထောင်စုဒီမိုကရေစီပါတီစတဲ့ပါတီတို့ပါတီမှတ်ပုံတင်ဥပဒေလာရောက်လျှောက်ထားခဲ့တယ်လို့ဖော်ပြထားပါတယ်။ပြည်ထောင်စုတဝန်းလုံးမှာစီးရုံးမဲ့ပါတီတွေဟာပါတီရန်ပုံငွေ7,000ကိုမြမစီဝါရေးဘဏ်မှာငွေစည်းရင်းဖွင့်ရမှာဖြစ်ပြီးတိုင်းဒေသကြီးသို့မဟုတ်ပြည်နယ်တစ်ခုအတွင်းမှာသာစီးရုံးဆောင်ရွက်တဲ့ပါတီတွေကငွေ7,100ဖွင့်ရမှာပါ။တိုင်းရင်းသားပါတီတစ်ခုဖြစ်တဲ့မွန်ညွညွရေးပါတီကတော့ပါတီမှတ်ပုံတင်ဖို့ဆောင်ရွက်ထားပေမဲ့ဒီဥပဒေကြောင့်တိုင်းရင်းသားပါတီတွေအတော်လေးခက်ခဲစေတယ်လို့ပါတီပြောရေးဆိုခွင့်ရှိသူနိုင်တန်းရွှေက VOA ကိုအခုလိုပြောလာပါတယ်
။ဒီကျဲတဲ့ဒီကပွဲတော့ငါကျွန်တော်တို့ဒီတနိုင်ငံလုံးအတိုင်းအတာနဲ့ကျွန်တော်တို့ဝင်ရောက်ရှင်းပြလို့ရတာပေါ့နော်။ဒီအခုဥပဒေတိကျတော့ကျွန်တော်တို့တနိုင်ငံလုံးနိုင်ငံတစ်ဖက်လုံးမှာကျွန်တော်တို့ကိုပြိုင်ဖို့အခွင့်အရေးမရှိကြဘူးပေါ့နော်မဲဆန္ဒနဲ့တဝက်မှာဝင်ပြရမယ်နောက်အဲ့ဒါခက်ခဲရှိတယ်နောက်ပြီးတော့မြို့နယ်တဝက်ကျော်မှာကျွန်တော်တို့ဒီရုပ်ဖွေရမယ်ဆိုတော့ကျွန်တော်တို့နိုင်ငံပါတီတပ်ကိုအတော်လေးအခက်ခဲဖြစ်တယ်ပေါ့နော်အဲ့ဒါတကူတော့တော်လေးဟိုမကောင်းဘူးပေါ့
လက်ရှိထုတ်ပြန်ထားတဲ့ဥပဒေနဲ့ပတ်သက်လို့နိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်တဲ့လူ့အခွင့်အရေးစောင့်ကြည့်အဖွဲ့ HRW ကတော့မြန်မာစစ်ကောင်စီကအတည်ပြုပြဋ္ဌာန်းခဲ့တဲ့နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေဟာအတိုက်အခံနိုင်ငံရေးပါတီတွေကိုနှိပ်ကုပ်မှုဖြစ်ပြီးဒီဥပဒေတိုင်းဆိုရင်နိုင်ငံရေးပါတီတွေနိုင်ငံရေးမှာပါဝင်ခွင့်မရှိတာနောက်ပြီးအဲ့ဒီဥပဒေအသစ်အရာဆိုရင်ထောင်ဒဏ်ချမှတ်ခံရသူတွေနိုင်ငံရေးပါတီမှာပါဝင်ခွင့်မရှိတဲ့အတွက်အဓိကနိုင်ငံရေးခေါင်းဆောင်တွေဖြစ်တဲ့ဒေါအောင်ဆန်းစုကြည်အပါအဝင် NLD ပါတီခေါင်းဆောင်တွေကိုမြမနိုင်ငံရေးရဲ့ဝင်မရအောင်ပိတ်ပင်လိုက်တာဖြစ်တယ်လို့ HRW ကဝေဖန်ထောက်ပြထားပါတယ်ရှင
်ပါတီမှတ်ပုံတင်ရေးဥပဒေအသစ်ကြက်တီးမှုကြောင့်ပါတီတွေရှင်သန်ရေးရုံးကန်အခက်အခဲကြုံရပုံကိုအလိမ္မာပြောပြခဲ့တာပါဗိုလ်ထူးညရဲ့သတင်းပေးပို့ချက်တွေအခုလိုအပီမှာတော့အပတ်စဉ်ကဏ္ဍတွေဆက်လာဖို့ရှိသေးတာမို့နားဆင်ကြည့်ရှုကြပါဦးခင်ဗျာဗိုလ်ထူးနေညပိုင်းဒီ VO ရဲ့ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေရုပ်သံကပါတိုက်ရိုက်ဆက်လွှင့်ပေးနေပါတယ်။အခုလာမယ့်ပတ်စဉ်ကဏ္ဍတွေမှာတော့ လူတွေနဲ့ကြံမာရင်တော့ဥကျော်စန်တားရဲ့မြမကြီးသုံးသက်ချက်နောက်ကိုရနံရဲ့အာကစားကဏ္ဍတွေကိုစတိုက်ကြည့်ရှုနားဆင်ရဖို့ရှိသေးတာမို့စောင့်မျှော်ကြည့်ရှုကြပါအောင်ခင်ဗျာ
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voaburmese ဖြစ်ပါတယ်
VOA American တန်ရဲ့ဗိုလ်ဓူးညပိုင်းရေဒီယိုအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေရုပ်သံကပါဆက်ပြီးတော့ထိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်ထုတ်လွှင့်ပေးမဲ့အစီအစဉ်တွေမှာတော့ဗိုလ်ဓူးညတိုင်းပြောပြနေကြဒေါက်တာတန်ဆောင်ရဲ့လူထုနဲ့ကျန်းမာရေးဦးကျော်စံသားရဲ့မြမရေးသုံးသက်ချက်နောက်ကိုရနိုင်ရဲ့အားကစားကဏ္ဍစတဲ့ပတ်စဉ်ကဏ္ဍတွေကိုစက်တိုက်တဝါကြီးနှาศင်ကြည့်ရှုရဖို့ရှိပါတယ်။အခုတော့အပတ်စဉ်လူထုနဲ့ကျန်းမာရေးကဏ္ဍပါလေကောင်းအမျိုးအစားအမျိုးမျိုးကိုပြောပြထားပါတယ်။လေကောင်းယောဂဆိုတာလူတွေအဖြစ်များတဲ့ယောဂဖြစ်ပါတယ်။လေကောင်းယောဂအမျိုးမျိုးနဲ့ပတ်သက်ပြီးသိရှိထားတဲ့အချက်တွေကိုဒီတစ်ပတ်လူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စော်ကတင်ပြပေးထားပါတယ်ခင်ဗျာ
။လေကောင်းယောဂဟာလည်းအဖြစ်များတဲ့ယောဂတစ်ခုဖြစ်ပါတယ်။လူဦးရေရဲ့20ရာခိုင်နှုန်းကနေ50ရာခိုင်နှုန်းအထိဟာလေကောင်းယောဂဖြစ်ပေါ်ခံစားမှုတယ်လို့ပညာရှင်တွေကသုံးသပ်နေကြတာပါ။ဒီလိုအဖြစ်များတဲ့ယောဂတစ်ခုဖြစ်တဲ့လေကောင်းယောဂဟာဘယ်လိုယောဂမျိုးဖြစ်ပါသလဲလို့မေးကြည့်တဲ့အခါအထွေထွေယောဂကုဆရာဝန်တဦးဖြစ်သူဒေါက်တာဆော့ဟယ်ရီနူကအခုလိုရှင်းပြပါဗျ
။လေကောင်းယောဂဆိုတာတော့ကျွန်တော်တို့ဒီကျွန်တော်တို့အင်္ဂလိပ်ဈေးပညာမှာပေါ့နော်။အနောက်တိုင်းဈေးပညာမှာတော့ hemorrhoids လို့ခေါ်ပါတယ်။ဒီကောင်ကိုကျွန်တော်တို့အင်္ဂလိပ်ဟိုစကားမှာတော့ပုံမှန်အရက်သုံးစကားနဲ့ဆိုရင်တော့ pies လို့ခေါ်ရပါတော့နော်မြန်မာနိုင်ငံမှာတော့လိတ်ကောင်းဆိုပြီးတည်ထားကြတယ်ဒီလိတ်ကောင်းယောဂရဲ့အခြေခံဖြစ်စေတဲ့အကြောင်းတရားတော့တကယ်တော့ဒီကျွန်တော်တို့မစင်အိမ်အောက်ပိုင်းပေါ့နော်အဲ့မှာရှိတဲ့သွေးပြန်ကျော်လေးတွေဒါမှမဟုတ်ရှင်ကျွန်တော်တို့လူခန္ဓာကိုယ်စပိုးပပက်လေးမှာရှိတဲ့အရေပြားပုံမှာရှိတဲ့သွေးပြန်ကျော်လေးတွေဖောင်းလာတာရောင်လာတာတင်းလာတာပေါ့နော်အဲ့ဒါကိုကျွန်တော်တို့လိတ်ကောင်းလို့ခေါ်တာပါဒီလိတ်ကောင်းကိုကျွန်တော်တို့အကြမ်းမြင်အဖြစ်နှစ်မျိုးဖွဲ့ခြားနိုင်တယ်ပေါ့နော်တစ်မျိုးကတော့ကျွန်တော်တို့အတွင်းလိတ်လို့ခေါ်တာပေါ့နော်အင်္ဂလိပ်လိုတော့ internal hemorrhoids လို့ခေါ်ပါတယ်ဒီကောင်ကကြတော့ဒီစိုးမစင်အောက်ပိုင်းပေါ့အဲ့မှာရှိတဲ့သွေးကြောလေးတွေထုံးလာတယ်ရောင်လာတယ်ကြီးလာတယ်ဒါမဲ့အပြင်ကတော့မတွေ့ရအောင်အပြင်မျက်ပြန်နေလမ်းကြည့်မတွေ့ရအောင်ပေါ့သူ့အတွင်းလေးလို့ခေါ်တယ်အပြင်လေးကောင်ကကြတော့ကျွန်တော်တို့ဒီအရေပြားပပက်လေစိုးအရေပြားပက်လေမှာရှိတဲ့သွေးကြောထုံးလေးဖောင်းလာပြီးတော့မြင်ရတယ်ပေါ့သူကတော့အပြင်ဘက်မှာရှိတဲ့အတွက်သူ့ကိုအပြင်လေးကောင်အင်္ဂလိပ်လို external hemorrhoids လို့ခေါ်တယ်ပေါ့နော်
လေကောင်းယောဂဖြစ်ပေါ်ခံစားရပြီဆိုရင်ကြုံတွေ့ရတဲ့ယောဂလက္ခဏာတွေဟာတူနဲ့တူအနည်းငယ်ကွဲပြားခြားနားမှုရှိတာကိုတွေ့ရပါတယ်။လေကောင်းယောဂဖြစ်ရင်ဘယ်လိုလက္ခဏာတွေကြုံတွေ့ခံစားရနိုင်လဲဆိုတာကိုဒေါက်တာဆော့ဟယ်ရီနူကအခုလိုရှင်းပြပါတယ
်။စမ်းသပ်တွေ့ရှိချက်တွေအရပေါ့နော်။လေ့လာထားရတဲ့အရတော့လေကောင်းယောဂတဲ့40ရာခိုင်နှုန်းပေါ့ယောဂရှိနေပေမဲ့လည်းယောဂလက္ခဏာလုံးဝမပြတ်သွားအောင်ပေါ့နော်။အဲ့ဒါကိုတွေ့ရှိရတယ်။ဒါပေမဲ့60ရာခိုင်နှုန်းတော့လူနာတွေမှာတော့လေကောင်းယောဂလက္ခဏာတွေကပေါ်ပါတယ်။အဓိကကတော့အကြမ်းမြင်ပြောမယ်ဆိုရင်သူကရားရံတာတွေရှိမယ်၊ခူးလုခူးလုဖြစ်တာတွေရှိမယ်၊သွေးထွက်တာရှိမယ်၊နာကျင်တာကတော့ရှားတယ်။နာတာသိမရှိတတ်ဘူးပေါ့နော်။ဒါပေမဲ့လည်းဘယ်အချိန်မှနာမလဲဆိုတော့ဒီလေကောင်းကိုသွားနေတဲ့ဟိုသွေးကြောလေးပေါ့ပေါက်သွားတယ်။ဒါပေမဲ့အရေပြားအပြင်ကလည်းသွေးမထွက်ဘူး။အထဲမှာပဲသွေးလုံးပြီးတော့ခဲသွားမယ်ဆိုရှင်ကျွန်တော်တို့အဲ့ဒါကိုအင်္ဂလိပ်လိုဟို thrombotic hemorrhoids လို့ခေါ်တယ်ပေါ့နော်။အဲ့လိုဆိုလို့ရှင်တော်တော်လေးနာနာကျင်ဖြစ်ပြီးတော့ဆေးရုံကိုအရေးပေါ်ရောက်လာတာမျိုးဖြစ်နိုင်တယ်ပေါ့နော်။ဒီလိုအခြေအနေမျိုးကလွယ်လို့ရှင်တော့တောင်းတန်းဆိုရင်နာတာမရှိဘူး။အဲ့မှာလက္ခဏာကိုကျွန်တော်တို့အပြင်လိတ်ကောင်းနဲ့အတွင်းလိတ်ကောင်းနှစ်မျိုးခွဲပြောလို့ရတယ်ပေါ့နော်။အပြင်လိတ်ကောင်းကတော့ကျွန်တော်တို့သူကခုနပြောခဲ့တဲ့ဟိုနေထိုင်ရတာခူးလုခူးလုဖြစ်တာမျိုးတွေရားရံတာတွေပြီးရင်ဟိုကြောင်ကြောင်ကြောင်ခိုက်မိရင်သွေးထွက်တာမျိုးတွေပေါ့နော်ဒါမျိုးတွေ ਨੇ ဟိုလက္ခဏာပြတာတွေပေါ့အတွင်းလိတ်ကောင်းကကြတော့ကျွန်တော်တို့သူလည်းအဲ့လိုပဲရားရံတာလေးစပိုးအထဲကနေရားတာလေးရှိမယ်ပြီးလို့ရှိရင်ဝန်းသွားတဲ့အခါမှာကျွန်တော်တို့ဒီအိမ်သာခမုတ်ထဲမှာပဲဖြစ်ဖြစ်ပေါ့နော်အနီရောင်သွေးစာတွေတွေ့တာမျိုးတွေကျွန်တော်ဒီအိမ်သာ30ကူပေါ့ tissue လိတ်ပါကျွန်တော်တို့ဟိုသွေးစာသွေးနာလေးတွေ့တာဖြစ်ဖြစ်ဒီလိုမျိုးလေး ਨੇ တော့လက္ခဏာပြတာမယ်သွေးထွက်တာမျိုးပေါ့နော်ဒါပေမဲ့သွေးထွက်တိုင်းလေးလိတ်ကောင်းလို့တော့ပြောရတာမဟုတ်ဘူးပေါ့တခြားယောဂါတွေဖြစ်နိုင်သေးတယ်ဒါပေမဲ့လက္ခဏာအနေနဲ့ကတော့သွေးထွက်တာဒီလေလိတ်ကောင်းရဲ့လက္ခဏာတစ်ခုဖြစ်နိုင်တယ်
မျက်စိနဲ့အလွယ်တကူမမြင်နိုင်တဲ့အတွင်းလေကောင်းယောဂါကိုအဆင့်၄ဆင့်တတ်မှတ်ပြီးခွဲခြားကြည့်လို့ရပါတယ်။အတွင်းလေကောင်းယောဂါရဲ့အဆင့်၄ဆင့်အကြောင်းကိုဒေါက်တာဆော့ဟယ်ရီနူးကအခုလိုရှင်းပြပါရစေ
။အတွင်းလေကောင်းကိုကျွန်တော်တို့အဆင့်၄ဆင့်ခွဲပြီးတော့ကျွန်တော်တတ်မှတ်နိုင်တဲ့သူ့ယောဂါလက္ခဏာပေါ့နော်။အဲ grade 1 2 3 4ရှိရပေါ့။အဲ့တော့ grade 1အနေနဲ့အဆင့်တက်ကတော့ကျွန်တော်တို့အနေထားအကောင်းဆုံးပေါ့နော်ပြဿနာမပြီးဆုံးအဆင့်ပေါ့။အဲ့ဒါကြတော့ကျွန်တော်တို့ဆရာဝန်တွေစမ်းသပ်ကြည့်တဲ့အခါမှာဒီအတွင်းလေကောင်းရှိတဲ့ဒီမစင်အောက်ပိုင်း ဟိုနေရန်လေးတွေမှာသွေးကြောလေးဖောင်းတဲ့လက္ခဏာလေးတင်းနေတဲ့လက္ခဏာလေးရှိမယ်ဒါပေမဲ့နာကျင်တာသွေးထွက်တာဘာမှမရှိဘူးเนาะဒါအဆင့်တက်အနေထားကောင်းတယ်အဆင့်နှစ်လက္ခဏာအရဆိုရင်တော့ तू ကဝုန်းညှက်ပြီးသွားလိုက်တဲ့အခါမှာဒီလက်ကောင်ကဟိုပေါ့အသားလုံးလေးလိုမျိုးပြင်ထွက်လာတယ်ပေါ့ပြင်ထွက်လာမယ်ဒါပေမဲ့ဝင်သွားပြီးနောက်ပိုင်းမှာ तू ကသူတဘာဝအတိုင်းအလိုလျောက်ပြောင်းဝင်သွားမယ်ကိုကဘာမှလုပ်စရာမလိုဒါမျိုးဆိုတော့ကျွန်တော်အဆင့်နှစ်လို့သတ်မှတ်ထားတယ်အဆင့်3 grade 3နဲ့ grade 3အနေနဲ့ဆိုရင်တော့ကျွန်တော်တို့ตัววนตัวไอ้เฉยมาคุณน่ะเลยညှက်လိုက်တဲ့အချိန်မှာအသားလုံးလေးဒီကောင်လေးထွက်လာမယ်အပြင်ကိုအတွင်းလိုက်ကနေပြီးအပြင်ဘက်ကိုရောက်လာတဲ့သဘောမျိုးပေါ့เนาะဒါပေမဲ့ဝင်သွားပြီးလည်းคุณน่ะအဆင့်နှစ်လိုမျိုးตัวပြန်ဝင်သွားတာမျိုးမရှိတော့ဘူးဒါပေမဲ့လည်းလက်နဲ့ပြန်ထည့်လို့ရသေးတယ်ကိုယ့်အကိုလက်နဲ့ပြန်ထည့်လို့ရနိုင်သေးတယ်အဲ့ဒါအဆင့်3အဆင့်4ကတော့ကျွန်တော်နည်းနည်းဆိုးတယ်အဆင့်ပေါ့เนาะ तू ကတော့အပြင်မှာဟိုဝင်းသွားနဲ့မဆိုင်တော့ဘူးအများနဲ့ရှိနေတော့မယ်ဝင်းသွားသွားမသွားသွားညှင်းညှင်းညှင်းညှင်းအပြင်မှာသူကပြူတပြူတနဲ့ရှိနေမယ်ပြီးလို့ရှိရင်လက်နဲ့ပြန်ထည့်လည်းမရတော့ဘူးအလိုတစ်ယောက်သူကလည်းသူတဘာဝတိုင်းပြန်ဝင်သွားပြီလည်းမရှိတော့ဘူးဒါတော့ကျွန်တော်တို့ကဟိုအပြင်ဟိုပါတော့အတွင်းလေးရဲ့အဆင့်၄ဆင့်ပြတ်တက်မှတ်ထားပါဘူ
းအဖြစ်များတဲ့ယောဂတစ်ခုဖြစ်တဲ့လေကောင်းယောဂကိုသတိပြုပြီးကာဝေကုသထားနိုင်မှုအတွက်သတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တို့က
လူတွေမှာအဖြစ်များတဲ့လေကောင်းယောဂာနဲ့ပတ်သက်ပြီးတော့ဒီယောဂာဖြစ်ရခြင်းအကြောင်းရင်းနောက်သိတာတွေလက္ခဏာတွေဒါအပြင်ဒီလေကောင်းတွေထဲမှာအတွင်းလေကောင်းအပြင်လေကောင်းစသဖြင့်ဒီလေကောင်းအမျိုးအစားအမျိုးမျိုးရှိနေတာကိုဒေါက်တာတန့်စောရဲ့လူထုနဲ့ကျန်းမာရေးကဏ္ဍမှာနားဆင်ကြည့်ရှုခဲ့ကြတာပါ VOA American တရဲ့ပေါ်ထူးညာပတ်စင်ကဏ္ဍတွေကိုဆက်ပြီးတော့ပြောပြပေးနေပါတယ်အခုတော့ဥကျော်စန်တာရဲ့မြမရေးသုံးသက်ချက်ကဏ္ဍမှာပဋိပက္ခအကြာကလူမှုဒုက္ခတွေကို NUG အမျိုးသားညီညွတ်ရေးအစိုးရအနေနဲ့ဘယ်လိုကင်တွယ်မလဲဆိုတာကိုဆင်ွေသုံးသက်ထားပါတယ်စစ်ကောင်စီနဲ့တွန့်လှန်အင်အားစုတွေရဲ့လက်နက်ကင်ပဋိပက္ခအရှိန်မြင့်လာတာနဲ့မျှဒုက္ခတွေရေးအတွက်နဲ့အသက်ရှင်ရည်ရည်အတွက်လူသားချင်းစာနာမှုအကူအညီတွေပုံမလိုအပ်နေပါတယ်ဒီလိုအပ်လာတဲ့အခြေအနေကို NUG အမျိုးသားညီညွတ်ရေးအစိုးရအနေနဲ့ဘယ်မူနဲ့ဘယ်ပုံကင်တွယ်ပြင်ဆင်ထားပါလဲဒီ NUG အစိုးရအဖွဲ့ဝင်တူဖြစ်တဲ့ကျန်းမာရေးနဲ့ပညာရေးဝန်ကြီးဒေါက်တာစောဝေစိုးနဲ့ဥကျော်စန်းသားတို့ဆွေးနွေးသုံးသပ်ထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ဒေါက်တာစောဝေစိုးခင်ဗျာမြန်မာနိုင်ငံဆီယနာသိမ်းပြီးတဲ့နောက်နှစ်နှစ်ကြာမှနိုင်ငံရေးစီးရေးအခြေအနေကိုလူတိုင်းကဥစားပြီးတော့ဆွေးနွေးကြပါတယ်အဲ့ဒါလည်းအရေးကြီးတာမှန်ပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲဒီပဋိပက္ခကြောင့်ပြည်သူတွေကြုံတွေ့နေရတဲ့ humanitarian crisis ပေါ်လေစာဝန်နေကျမရေးပညာရေးအစရှိသည့်ဖြင့်စာနာမှုအခြေအနေတွေဘလောက်ဆိုးရွားနေသလဲအဲ့ဒါကိုတော့ဘလို့တူတက်အောင်လုပ်နိုင်မဲ့အလားအလာရှိသလဲဆိုတာတွေပြောချင်တာဖြစ်ပါတယ်ဆိုတော့ပထမဆုံးဘလောက်ထိဆိုးဆိုးရွားဖြစ်နေပါသလဲ
ဒါတော့ဆရာတို့လည်းတည်ပြီးသားနိုင်ငံတကာလည်းတည်ပြီးသား UN တို့ WHO တို့လည်း data တွေလည်းထွက်ထားပြီးသားရှိတယ်ဆရာကျွန်တော်တို့ရဲ့ဒီမနေ့ဒီရအခြေအနေကတော့ပိုဆိုးသွားတာပေါ့ဆရာရဲ့ဒါရှင်းပါတယ်တိုးတက်မှုမရှိဘူးနောက်ပြည်တွင်းမှာအခုဒီခုပြီးတဲ့နောက်သစ်စစ်တပ်ရဲ့ရစ်စစ်တန်းကျုံမှုတွေကြောင့်ဥရီအိမ်တွေမရှိတော့တဲ့လူတွေထွက်ပြေးနေရတဲ့လူတွေ IDP တွေအလုံးနှစ်တန်းကျော်ကသုံးတန်းပေါ့နော်အဲတကယ်တမ်းဆိုရင်အဲ့ဒီ data တွေ data ကိုတကယ်တော့များတာပေါ့အဲ humanitarian နဲ့ပတ်သက်ရင်လူအချက်တွေလည်းအများကြီးရှိတာပေါ့နော်
โอเคดีโลซุนเนี่ยเฉยๆเจอเรา NUG สุดาเนี่ยเบลูไกตรวจโพสิสินทาวะเลยครับ
เราโอ้ตนเราจู้ซ้าพี่แล้วก็จ่อทวาโพลงนี่ได้อ่ะปะเนาะตนเราดี NUG เนเนี่ยสุยเนี่ยเสียสิยีနိုင်ငံยีတွေမကဘူးလीเสียตนเราอခုဒီ1 year plan เนี่ยมาอ๋อဒီ NUG สอบဖွဲ့กันเนี่ยตนเราซွဲခဲ့တယ် strategy 5ခုတွေมาဒီပြည်သူလူထုရဲ့အခုလိုဆင်းရဲဒုက္ခတွေကိုကာကွယ်ပေးနိုင်မှုရည်ရွယ်ချက်ကဒါနံပါတ်1ရည်ရွယ်ချက်ပဲလေကြ။နောက်ကျမ်းမာရေးတို့လူသားချင်းစာနာမှုနဲ့ပတ်သက်ပြီးမူဝါဒကြီးညာခဲ့တာရှိတယ်ဆရာ။ဆရာတို့ဟိုပြန်ကြည့်လိုက်ရင်သိမယ်။အဲ့ဒီမှာကျွန်တော်တို့က people first ဆိုတဲ့ principle နဲ့ကျွန်တော်တို့ကြီးညာထားတာ NUG ကနေပြီးတော့ကျွန်တော်တို့လူထုဆိုတာဘယ်နေရာမှာရှိနေတဲ့ပြည်သူပဲဖြစ်ဖြစ်အဲ့ဒီပြည်သူကိုနံပါတ်1ဦးစားပေးဆိုတဲ့ people first ဆိုတဲ့ policy ချတာလားကျွန်တော်တို့ NUG စဖွဲ့ပြီး345ရက်မှာကနေအကြီးညာချက်ထုတ်ခဲ့တာပါဆရာ
ဟုတ်ကဲ့ဆရာအဲ့ဒီလိုလူလူကိုပထမဦးစားပေးလုပ်မယ်ဆိုတော့ဒီရချက်ကစေတနာဝစိတ်ကောက်မှာတယ်တစ်ချိန်တည်းမှာပဲအဲ့လိုလုပ်နိုင်မဲ့ resources ပေါ့အဲ့ဒါ NUG နဲ့ကိုယ်တိုင်ကတော့အခက်အခဲရှိမယ်ထင်ပါတယ်ဒီချိန်မှာနိုင်ငံတကာကလည်းအကူအညီပေးမယ်ဆိုရင်ဒီကိစ္စကိုအများအားတွဲပြီးတော့ပြောပါတယ် ဆိုတော့အဲ့ဒီနိုင်ငံတကာရဲ့ပြောစကားကရောဘလောက်ထိလက်တွေ့မှာအကျိုးရှိပါလဲသူတို့ရဲ့အကူအညီကအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့
တကယ်တော့နိုင်ငံတကာကသူတို့အကူအညီတွေသူတို့မပေးဘူးမဟုတ်ဘူးပေးတယ်ဒါပေမဲ့သူတို့ရဲ့နီးလန်းကလွဲနေတာပေါ့ဆရာရဲ့အရင်တော့ကလို့ဆိုရင်သူကရန်ကုန်တို့နေပြည်တော်တို့ခုနမင်္ဂလာတို့လေစိတ်တို့အဲ့ဒီကနေဖြတ်ပြီးလာရတာဟုတ်ဆရာအဲ့ဒီကနေလာတဲ့ပစ္စည်းတွေကအခုလို့ရက်ဆက်တဲ့ကိုကိုကျိုးပဲကြည့်တယ်ခုနပြည်သူကိုဒုက္ခပေးနေတဲ့ဒီစကားစနဲ့ကြတော့အဲ့ပစ္စည်းတွေကျွန်တော်တို့စီမရောက်ဘူးလေဆရာနိုင်ငံတကာအကူအညီတွေအဲ့ဒီနည်းနဲ့လာလို့မရဘူးအဲ့ဒါကိုကျွန်တော်တို့ကအစကနေကထောက်ပြတယ်ကျွန်တော်ဒါပေမဲ့နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ဒါကိုသူတို့လက်ခံမှုခဲ့နေတာပေါ့နော်ဒါတကယ်တမ်းတော့စီးရီးယားတို့ဘာလို့သူတို့မှတွေ့ကြုံနေရှိပါတယ်အဲ့ဒါတွေကိုကျွန်တော်တို့ပြောပြတယ်အဲ့တော့အဲ့ဒီဟာကိုတကယ်တော့နားလည်အောင်တစ်နှစ်တောင်ကြာခဲ့တယ်တစ်နှစ်ရှိတဲ့အခါကျမှဆရာတို့မှတ်မိလိမ့်မယ်ဒီ UN General Secretary ကဒီ ASEAN မှာလာပြောတော့ they fail throughfailure ရသွားတယ်လို့ပြောတာဒါပေမဲ့သူတို့ပါဇက်ကပြောတော့ failure ဆိုတဲ့ဟာတစ်နှစ်ရှိမှစပြောတဲ့အချိန်မှာကျွန်တော်တို့ကြည်သူတွေကတစ်နှစ်ခံစားလဲရပြီဗျာအဲ့ဒါအတွက်ကျွန်တော်တို့ကအခုလဲထောက်ပြတယ်ထောက်ပြပြီးတော့အခုတော့ကျွန်တော်တို့ကအရင်နဲ့စာရင်တော့ပြီးခဲ့တဲ့နှစ်နဲ့စာရင်ဒီနှစ်မှာနိုင်ငံတကာအကူအညီတွေရလာတယ်လို့ပြောလို့ရပါတယ်ဒါပေမဲ့ကျွန်တော်တို့လိုချင်တဲ့လောက်မရပါဘူးကျွန်တော်တို့လိုချင်တဲ့လောက်ဖြည်းဖြည်းရောက်ရောက်မဖြစ်သေးဘူးဖြစ်အောင်လို့တော့ကျွန်တော်တို့ကြိုးစားနေတယ်ကျွန်တော်တို့အခုအစိုးရအနေနဲ့ NUG အနေနဲ့ဆိုရင်အတိုင်းအတာတွေနဲ့အားလုံးပေါင်းပြီးတော့ IACC ဆိုတာဖွင့်ထားတယ်ဆရာ International AIDS Coordination Commission ဆိုတာတမတာ lead လုပ်ပြီးကျွန်တော်တို့ဖွင့်ထားတယ်အဲ့ဒီဟာနဲ့ development partner တွေနဲ့ international donor တွေနဲ့ engage လုပ်ပြီးတော့ကျွန်တော်တို့ OB effective efficient ဖြစ်အောင်ပေါ့ဆရာ coordinated ဖြစ်အောင်တော့ကျွန်တော်တို့ကြိုးစားနေတယ်ဆရာ
ဟုတ်ကဲ့
အမြင်နဲ့စာရင်စရာစပြုတယ်ဒါပေမဲ့တကယ်တမ်းဆရာနိုင်ငံတကာအကူအညီတွေယူကရိန်းနဲ့ကျွန်တော်တို့နဲ့ဆိုင်အရန်ကိုကွာပါတယ်ပတ်စံတိကျအရန်ကိုနေပါဟုတ
်ကဲ့အဲ့တော့ယူကရိန်းဆိုတော့ယူကရိန်းကိုပဋိပက္ခအပါဝင်ပေါ်တယ်နိုင်ငံတကာပဋိပက္ခတော်တော်များများမှာတစ်ခါတစ်ခါကျတော့သူတို့က humanitarian corridors ပြီးတော့ပဋိပက္ခဖြစ်တဲ့ဟာကိုခဏရဆိုင်ပြီးတော့အဲ့ဒုက္ခရောက်နေတဲ့လူတွေအကူအညီပေးဖို့အတွက်အဲ့ဒီနေရာလေးရင်ပြက်ပြီးတော့ညဉ့်ညဉ့်လုပ်ပြီးတော့အကူအညီပို့ပေးကြတာမျိုးရှိတယ်အဲ့ဒီအတွက်ညှိနှိုင်းကြတယ်ကုလသမဂ္ဂကတော့နိုင်ငံတကာတို့ကဥဆောင်ပြီးတော့ညှိနှိုင်းပေးဆိုမြန်မာနိုင်ငံအချင်းချင်းမှာကအဲ့လိုစာနာမှုဆိုင်ရာလမ်းကြောင်းလေးဖွင့်ပြီးတော့ဈေးညံဖွင့်ပြီးတော့ဖြတ်ပေးနိုင်မဲ့အခြေအနေမျိုးပို့ပေးနိုင်မဲ့အခြေအနေမျိုးကရှိနိုင်ပါလားအဲ့လိုနှီးဖို့ကြိုးစားမှုအထူးမှုတွေတော့ရှိပါလားဆရာအော
်ဒီကနေ့နှစ်တော့အဲ့ဒါဒီကျွန်တော်တို့အများကြီးဆွေးနွေးခဲ့ကြတယ်ဆရာဒါပေမဲ့ဆရာတည်တဲ့အတိုင်းပဲစကားစကားဒွေအခေါ်ပိုင်းဆိုင်ရာမှာတော်တော်ရက်စက်ကြမ်းကြုတ်တယ်လို့ပဲပြောရမှာပေါ့နော်ကိုချိုးပဲသိကြည့်အောင်ဆိုတော့အဲ့လိုပုံစံမျိုးဆိုတော့ကျွန်တော်တို့လည်းဘယ်လိုမှဖြစ်မှာမဟုတ်တော့ကျတော့သူတောင်းချောက်သွေးစွန်းနေတဲ့လက်ဖြစ်နေတာပေါ့သွေးစွန်းနေတဲ့လက်နဲ့ကျွန်တော်တို့ဒီလိုကိစ္စမျိုးကတော့သူတို့ကလည်းကြောက်မစိစားပါဘူးကျွန်တော်တို့စီဒါကြောင့်ဘာဖြစ်စီမှမရောက်တာလေတကယ်တမ်းက ICRC တို့ဆိုတော့လို UN agency တွေနဲ့လူတွေရဲ့အသက်တွေဘဝတွေကိုဦးစားပေးရဆိုရင်အဲ့ကိစ္စတွေကအဲ့ဒီနေရာဖြစ်ခဲ့ရမှာဗျ။အဲ့ဒါတွေကမဖြစ်ဘူး။အခုလည်းဖြစ်မှာမဟုတ်ဘူး။သူတို့ကတောက်ချောက်ကျွန်တော်တို့ကိုပုံနေကျဲနေတာဆရာ။ဘယ်လိုလုပ်ပြီးဒီကိစ္စမျိုးလုပ်
။အဲ့တော့ crew and ton hand နဲ့အင်အားစုတွေကနေမြေတော်တော်များများထိန်းချုပ်တယ်။ထိန်းချုပ်ထားနိုင်တယ်။သူတို့မဟုတ်စစ်ကောင်စီကမထိန်းချုပ်နိုင်တဲ့နေမြေတွေတော်တော်များများရှိနေပြီလို့ပြောတယ်။ဆိုဒုက္ခတဲ့တော်တော်များများကအဲ့ဒီနေရာမှာရှိနေလို့ထင်ပါတယ်ဆိုတော့အဲ့ဒီနေရာတွေကဆရာတို့ကလွယ်လင်းတူအကူအညီရအောင်ဘယ်လောက်ထိဆောင်ရွက်ပေးနိုင်ပါလဲနိုင်ငံတော်အကူအညီရအောင
်အရင်နဲ့ဆိုင်ပို့အဆင်ပြေလာတယ်လို့ပြောလို့တော့ရတယ်ဆရာရဲ့ကျွန်တော်တို့ဒါပေမဲ့ဒီဟာတွေအကုန်လုံးအသေးစိတ်တွေခွင့်ပြောတော့လဲသူတို့ကထုံးစံအတိုင်းပေါ့နော်ဟိုကနလိုဘုံကျဲတာတို့မီးရှို့တာတို့တွေအကုန်တောက်ဆောက်လောက်တာပေါ့အဲ့လိုမျိုးဆိုတော့ကျွန်တော်တို့တချို့ဟာတွေတော့အသေးစိတ်မပြောဘူးဒါပေမဲ့အခုအရင်နဲ့စာရင်အရင်ပြေပဲရောက်လာတယ်လို့ပြောလို့ရတယ်။ဟိုစေဝါတွေဘာညာတွေဆိုရင်အရင်နဲ့စာရင်ကျွန်တော်ပို့ပြီးတော့ပို့ပေးနိုင်တဲ့အနေထားမှာရှိတယ်။ Now cross border နဲ့ကျွန်တော်တို့လုံးလို့ရသလောက်ကျွန်တော်တို့လုံနေကြတာရှိရဲ့ပေါ့နော်။ Now ငွေကြေးစည်းစိမ်မှုကိုတနည်းနည်းနဲ့ရအောင်လုပ်တဲ့နေရာတွေလည်းဒါအရင်နဲ့စာရင်တော့ဟိုလုံလို့ရလာတယ်။ဒါပြောသလိုပဲဟုတ်ပါတယ်။ကျွန်တော်တို့စိုးမိုးဒေသတွေမှာလူသားချင်းစာနာမှုတွေအများကြီးလိုအပ်တာဟုတ်တယ်။ဒါပေမဲ့ပြည်သူတွေကပြည်သူကနေပြည်သူတို့သွားနေတာတွေလည်းအများကြီးရှိတယ်ဗျာနောက်တစ်ခုကတော့ကျွန်တော်တို့ control လုပ်တဲ့ဒေသတွေမှာအခုစပြီးတော့တချို့ဟိုအခွန်အတုပ်တွေကျွန်တော်တို့စတောက်နိုင်လာတယ်ပေါ့ဆရာရေအဲ့ဒါလည်းပြည်သူကနေပြည်သူဆိုတဲ့သဘောမျိုးပါပဲအဲ့လိုပုံစံမျိုးနဲ့ကျွန်တော်တို့စောင့်ရှောက်လာနိုင်တော့က
ဒါတို့လည်းပုံတွေတွေ့မှာပါတချို့ကျွန်တော်တို့အိမ်လေးပြန်ဆောက်ပေးနိုင်တာတို့အစားအသောက်တွေအိုးကွက်မကန်တွေပြန်လုပ်ပေးနိုင်တာတို့ဒါတွေလည်းရှိတော့ရှိလာတာပေါ့နော်တချို့နေရာတွေမှာဒီ Federal သဘောတရားတွေအများကြီးတွေ့ရပါတယ်ဗျာကုဒေတာကုအရကုရဲ့ကိုပိုင်ပြဋ္ဌာန်းခွင့်နဲ့ကုရဲ့ဒီပြည်သူကိုပြန်ဆောက်ရှောက်တယ်ဆိုတဲ့အနေအထားတွေအများကြီးတွေ့လာတာတချို့ဟာတွေတော့ကျွန်တော်တို့ဟိုကြည့်ပြီးအားလည်းရှိရပါတယ်ဒါပေမဲ့တကယ်တမ်းတော့အများကြီးလိုအပ်တာပေါ့ဆရာရဲ့ကျွန်တော်တို့ပြည်သူတွေကျွန်တော်တို့လူမှုတွေအများကြီးခံစားနေရတာအဲ့ဒါတွေအတွက်ကတော့အများကြီးလိုပါဆရာတည့်တဲ့အတိုင်းပဲအိမ်တစ်လုံးပြီးလောင်သွားရင်အဲ့အိမ်တစ်လုံးပြန်ဆောက်ဖို့ဆိုတာတဘောအလုံးကြိုးစားကြရတာ
ဟုတ်ကဲ့ဆရာနောက်အဆရာဘီဘအစဉ်ဆုံးဘီဘထင်ပါတယ်အဲ့တော့အဲ့ဆေးဝါးပြည်ပြည်တဲ့နေရာမှာတမန်ကွာဝဆောက်လို့ပျောက်တဲ့ဆေးဝါးတွေလည်းရှိမှာပေါ့ဆရာဘုံကိုယ်တိုင်ညွန်ကြပြီးတော့ကုသပေးဖို့လိုတဲ့ယောဂါတွေပြည်သူတွေကျုံတွေ့ရတယ်ရှိနေမယ်အဲ့ဒီကိစ္စတွေတော့ကျွန်းရင်သူတွေအဲ့ဒီဆေးဘဆိုင်ရာလိုအပ်တဲ့လိကျင့်မှုတွေကိုဆရာတို့လုပ်ပေးနိုင်ပါသလားဆရာ
ကျွန်တော်တို့မြန်မာနိုင်ငံမှာကဟိုအရင်ကနေကကဘာရဲ့သတ်မှတ်ချက်ကိုမမီဘူးလို့ပြောရင်ရတာပေါ့ဆရာအဲ့တမ်းမြဲလူတွေနားလဲအောင်ကျမ်းမာရေးဆောင်ရှောက်တဲ့လူကြီးအတွက်ကတကယ်ရှိရမှာတဲ့၃ပုံပုံ၃ပုံလောက်ပဲရှိတာဆိုတော့အခုအချိန်မှာပို့ဆိုးတာပေါ့ဒါပေမဲ့ကျွန်တော်တို့အဲ့ဒါကိုတန်းနိုင်မှာမရတော့ဒါစွမ်းကုန်ကြိုးစားနေတာပေါ့လေကျွန်တော် data တွေလည်းထုတ်ပြန်တာတယ်ကျွန်တော် CDM လုပ်တဲ့ဇာဝင်တွေပြည်သူတွေ specialist တွေ4,000ကျော်ရှိတယ်ဆရာအခုဒီဟာ service ပေးနေတာတိုင်းရင်းသားကျမ်းမာရေးစောင့်ရှောက်တဲ့သူတွေနဲ့ပေါင်းရင် 9,000 8,000 လောက်ရှိပါပေါ့အဲ့ဒါနဲ့ကျွန်တော်တို့အဲဒီ data တွေရှေ့တန်းစီးရုံ168ရုံရှိတယ်ခြေဆိုင်စီးရုံ68ရုံရှိတယ်အဲ့ဒီမှာကျွန်တော်တို့ service တွေပေးနေတာပေါ့နော်ဆိုတော့ကျေနပ်လားဆိုမကျေနပ်ပါဘူးဆရာဒါပေမဲ့ဟို service ကတော့ဖြစ်အောင်လို့ပေးနေတာပေါ့နော်အဲ့ထပ်ပြီးတော့လေဆရာဝင်ကျွန်တော်တို့မွေးထုတ်တာရောဒီမှာပြီးမွေးထုတ်တာရောလုပ်နေတယ်အပြင်ကျွန်တော်တို့လွတ်မြောက် data တွေမှာအခုကျွန်တော်တို့ရှေ့တောင်းစီးတက်ကတူအစ်စ်တွေထပ်ဖွင့်လာလို့ဒီမှာဒီကတူအစ်စ်တွေထပ်ဖွင့်လာလို့လည်းလုပ်နေတယ်ဆရာ
သိကောင်းပါရှာကျွန်တော်နောက်ဆုံးမိရှင်နိုင်ပြီးကိုတူရဒီတဏမှုဒုက္ခရောက်တဲ့ကတ္တနာရေဆိုတော့ပြိပခလုံးဝချုပ်ငိမ့်မှသာပြောင်းနိုင်မဲ့အခြေအနေလို့ပြောရင်မှားမယ်မဟုတ်ဘူးပေါ့ဆရာအဲ့လိုပြိပခပြောက်ပြီးရင်တော့မလဲပြန်လဲထူထောင်ဖို့ကြိုးစားကြမှာဆိုတော့အဲ့ဒီအခြေအနေကိုဆရာမျှော်မှန်းမိပါလားဘယ်အချိန်မှများဖြစ်လာနိုင်လဲဆိုတာများဆရာတွေးမိတာရှင်းလဲပြောပါဆရာ
NUG အနေနဲ့စဉ်းစားပြီးစီမံဆောင်ရွက်နေတဲ့တိုင်းရင်းသားဖွဲ့စည်းတွေနဲ့တိုင်ပင်ပြီးလုပ်နေတာတော့immediate ပေါ့လောလောဆယ်ကျွန်တော်တို့ဖြည့်ရှင်းရမယ့်ဟာတွေကိုအခုဒါတစ်နှစ်နှစ်နှစ်အတွင်းမှာကျွန်တော်တို့ဖြည့်ရှင်းဖို့ကြာဒါစီမံချက်ရေးဆွဲထားတာ1 year ကျွန်တော်တစ်နှစ်စာ plan ရှိတယ်ဒီတစ်နှစ်အထူးထူးခြားခြားအပြောင်းအလဲဖြစ်ရမယ်ပြီးရင်နောက်တစ်နှစ်နှစ်နှစ်နေဒါကိုအဆုံးတတ်ရမယ်ပေါ့ဆိုတော့ကျွန်တော်တို့ကဒီအခုဒီလောလောဆယ်စစ်အာဏာရှင်ဒီအာဏာရှင်ထုတ်ချဖို့ ਨੇ Federal Democracy ထောင်ဖို့ဆိုရင်ကျွန်တော်တို့အခုinterim period ရှိမယ် transition ရှိမယ်ပုံမှန် federal democracy ဆိုတော့ကျွန်တော်အကြမ်းအားဖြင့်စဉ်းစားသုံးသပ်တာတော့အနည်းဆုံးအခုတစ်နှစ်နှစ်နှစ်ပြီးရင် transition က၃နှစ်လောက်ကြာမှာပေါ့ဆရာအဲ့ဒါပြီးတော့မှဟိုဘက်ကိုရောက်သွားမှာဆိုတော့အဲ့ဒါအတွက်ကျွန်တော်တို့ဒီအခုကပြင်ဆင်နေပါလေဆရာကျွန်တော်တို့ control ရရရသလောက်ရတဲ့နေရာကိုစီမံခန့်ခွဲနိုင်အောင်လည်းပြင်ဆင်နေရပေါ့ကျွန်တော်တို့အချင်းချင်းကြားမှာနားလည်မှုတွေအပေးအယူတွေနဲ့ဒီ federal သဘောတရားတွေနဲ့ kait နေအောင်လို့ကျွန်တော်တို့စီစဉ်ဆောင်ရွက်နေပါတယ်ဆရာဆိုတော့ကျွန်တော်တော့ဟိုလေအစိုးဆုံးကိုပြင်ဆင်ထားသလိုအကောင်းဆုံးအတွက်လည်းကျွန်တော်မျှော်လင့်ပြီးတော့အလုပ်တွေလုပ်နေပါတယ်လို့
မြန်မာလက်ရှိပဋိပက္ခအကြာကလူမှုဒုက္ခတွေကို NUG ကအစိုးဆုံးကိုမှန်ပြီးပြင်ဆင်စ조사နေတာကိုဥကျော်စံသားရဲ့မြမရေးသုံးသက်ချက်မှာကြည့်ရှုနားဆင်ကြရတာပါအခုတော့ကိုရနိုင်တက်ဆက်တဲ့အားကစားကဏ္ဍပါစပိန်နိုင်ငံက Real Madrid အသင်းကတော့ FIFA FIFA ကမ္ဘာကလပ်ချန်ပီယံဖလားကိုဖိုးဆွဲပြီးအများဆုံးစံချိန်တင်လိုက်ပါတယ်ကာတာနိုင်ငံကတော့ကမ္ဘာဖလားပွဲတုန်းကအသုံးပြုခဲ့တဲ့အိမ်တွေကိုတူရကီနဲ့ဆီးရီးယားနိုင်ငံကငလျင်တန်းခံလိုက်ရတဲ့သူတွေအတွက်လှူဒန်းလိုက်ပါတယ်ဒီလိုတပတ်အတွင်းအားကစားသတင်းတွေကိုကိုရနိုင်ကအခုပတ်မှာစူးစီးတင်ပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါဦးခင်ဗျာ
မင်္ဂလာပါဗျာ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်မော်ရိုကိုနိုင်ငံမှာကျင်းပခဲ့တဲ့ FIFA ကမ္ဘာ့ကလပ်ချန်ပီယံဖလားဘောလုံးပွဲမှာတော့ Real Madrid အသင်းကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ် ။စနေနေ့ကနောက်ဆုံး final မှာတော့ဥရောပချန်ပီယံ Real Madrid ကဆော်ဒီကအာရှချန်ပီယံ El Hilal ကို5ဂိုး3ဂိုးနဲ့နိုင်ရပြီးတော့ချန်ပီယံဖြစ်သွားတာပါ။ Real Madrid အတွက်ဂိုးတွေကတော့ Vinicius Jr. နဲ့ Valverde တို့က2ဂိုးစီသွင်းခဲ့ပြီးတော့ Benzema က2ဂိုးသွင်းပေးခဲ့ပါတယ်။အခုလိုတစ်ဖက်နဲ့တစ်ဖက်ဂိုးတွေအပြန်အလှန်အများကြီးသွင်းခဲ့တာကြောင့်ပရိသတ်တွေအကြိုက်ပွဲကောင်းတစ်ပွဲလည်းဖြစ်ခဲ့ပါတယ် Real Madrid အသင်းဟာဒီပွဲနိုင်လိုက်တဲ့အတွက် FIFA ကမ္ဘာ Club Champion ဖလားကို၅ချိန်မြောက်ပိုဆွဲပြီးတော့စံချိန်သစ်တင်လိုက်နိုင်ပါတယ်ခင်ဗျာအာရနိုင်ငံကတော့ကမ္ဘာဖလားပွဲမှာပရိသတ်တွေနေဖို့လုပ်ခဲ့တဲ့ Mobile Home လို့ခေါ်တဲ့ခြွေပြောင်းလို့ရတဲ့အိမ်တွေကိုတူရကီနဲ့ Syria နိုင်ငံတွေကိုလူဒန်းသွားမယ်လို့ပြောလိုက်ပါတယ်တူရကီနဲ့ဆီးရီးယားမှာပြီးခဲ့တဲ့ဘက်ကငရင်အကြီးကျယ်လုတ်ခဲ့ပြီးတော့အဆောက်အုံတွေတော်များများပြိုကျခဲ့တာကြောင့်ကာတာနိုင်ငံကရွှေပြောင်းလို့ရတဲ့အိမ်အလုံးကြီးတစ်သောင်းကိုလူဖို့ဂရုပြုထားပါတယ်။ Mobile Home လို့ခေါ်တဲ့အဲ့ဒီရွှေပြောင်းလို့ရတဲ့အိမ်တွေဟာကုန်ပစ္စည်းတွေတင်ပို့တဲ့ကွန်တိန်နာတွေနဲ့ပုံစံတူပြီးတော့ပြီးခဲ့တဲ့2021ကာတာကမ္ဘာဖလားမှာပရိသတ်တွေတဲခိုဖို့အတွက်လုပ်ပေးခဲ့တာဖြစ်ပါတယ်။ဒီထဲကပထမအစုံအနေနဲ့အလုံး350ကိုကာတာနိုင်ငံကတူရကီကိုတနင်္ဂနွေနေ့ကစတင်ပို့ဆောင်လိုက်ပြီဖြစ်ပါတယ်။ငရင်ကြောင့်လူ3000ခွဲကျော်တည်ဆုံးပြီးတော့တိမ့်နဲ့ချီပြီးတော့လဲအိုးမဲ့အိမ်မဲ့ဖြစ်ခဲ့ကြပါတယ်။ငရင်ကယ်ဆယ်ရေးရမုံငွေဖြစ်တဲ့ Premier League ကလည်း British Sterling Pound 1,000လူဒန်းသွားမယ်လို့ကတိပြုထားသလိုဥရောပဘောလုံးအဖွဲ့ချုပ် UEFA ကလည်း Euro 2,000လူဒန်းထားပါတယ်။ဒါပြင် Messi, Ronaldo, Harry Kane, Haaland, Mbappe စရှိတဲ့ကမ္ဘာကျော်ဘောလုံးသမားတွေကလည်းရမုံငွေရရှိရေးအတွက်ပါဝင်ကူညီခဲ့ကြပါတယ်။အိမ်မှာသူတို့လက်မှတ်ထိုးထားတဲ့ဘောလုံးငန်းအင်ဂျီတွေကိုလေလံတင်ရောင်းချခဲ့တာမှာတော့ပြီးခဲ့တဲ့တောက်ကြနေ့ကရော်နယ်ဒိုရဲ့အင်ဂျီကိုဒေါ်လာ2,000,000ကျော်နဲ့လေလံတင်ရောင်းချနိုင်ခဲ့ပါတယ်ခင်ဗျာအမေရိကန်ကစူပါဘောလို့ခေါ်တဲ့အမေရိကန်အမျိုးသားဘောလုံးဖိုင်နယ်ပွဲမှာတော့ Kansas City Chiefs အသင်းကအနိုင်ရပြီးတော့စူပါဘောချန်ပီယံဖြစ်သွားခဲ့ပါတယ်စူပါဘော57ဖိုင်နယ်ကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကအမေရိကန်ပြည်ထောင်စုနောက်ဖက်ချမ်းက Arizona ပြည်နယ်Phoenix မှာကစားကြတာမှာ Kansas City Chiefs အသင်းက Philadelphia Eagles အသင်းကိုပွဲပြီးကနေမှကတ်ပြီးတော့38-35မှတ်နဲ့အနိုင်ရသွားခဲ့ပါတယ်။ဒါဟာ Kansas City အသင်းအတွက်တော့ Super Bowl Champion ဆုကို၄နှစ်အတွင်းမှာဒုတိယအကြိမ်ရတာလည်းဖြစ်ပါတယ်။ဒီဘက်မှာ Kansas City အသင်းက Patrick Mahomes ကပြိုင်ပွဲရဲ့အကောင်းဆုံးကစားသမားဆု MVP ဆုကိုလည်းရရှိခဲ့ပါတယ်။ဒီဘက်နဲ့ပတ်သက်ပြီးတော့ American ဘောလုံးပရိသတ်အုပ်ဖြစ်တဲ့ Cody Lynn ကိုမေးကြည့်ထားပါတယ်။
ကစားပွဲအမြင်ပြောရမယ်ဆိုရင်တော့လေနှစ်သင်းလုံးကကောင်းတယ်ပေါ့ဗျာနှစ်သင်းလုံးကတော်တော်ကောင်းပါတယ်တော်တော်ကိုကောင်းပါတယ်ကောင်းလို့လည်းသူတို့ဘူးလူဝက်တလာတာပေါ့နော်ဆိုတော့အဓိကနိုင်သွားတဲ့အချက်ကိုပြောရမယ်ဆိုရင်အတွေ့အကြုံရယ်နောက်တစ်ခုကဟိုကစားသမားတွေရဲ့ individual resilience ပေါ့နော်ဟိုတစ်ဆိုင်မမတ်နိုင်ခြင်းနဲ့စိတ်နဲ့အရှုံးမပေးဘဲကြိုးစားတဲ့စိတ်ကြောင့်နိုင်တယ်လို့ကျွန်တော်မြင်တယ်ဗျအမတ်ကတော့သုံးမှတ်တဲ့ကွာတာပေါ့လေသုံးမှတ်တဲ့ကွာတယ်ဆိုပေမဲ့လည်းအသာစီးနဲ့ကစားရတဲ့ဆိုင်ရဲ့အကျိတ်နဲ့အပြင်တစ်ဖက်အကျိနဲ့ကစားခဲ့တယ်လို့ကျွန်တော်မြင်ပါတယ်ဗျ
။ဒီပွဲမှာဒီ Kansas City ဘက်က quarterback Patrick Mahomes MVP ရသွားပါဘောနော်။အဲ့ဒီဟာသူတကယ်ပဲဒီစုနဲ့ထိုက်တန်လာ
။အရသင်တယ်လို့မြင်တယ်ဗျ။ပထမဆုံးပြောချင်တာက Patrick Mahomes ကသူက Super Bowl Champion ရတူးတယ်။နောက်သူရဲ့ကစားသမားတောင်ငယ်လေးငယ်ပါသေးတယ်။ဒီပွဲမဆိုင်ပတိုင်ငယ်မှာလေကသူကတရားရထားတာဗျ။တရားရထားတဲ့အပြင်ကိုပွဲကစားနေတဲ့တဝက်ဘက်မှာပဲသူထပ်ပြီးတော့ဟို truck ခောက်တယ်ပေါ့နော်။ဒီ American Football အရင်ချမ်းပါတယ်။တော်တော်တော်တက်တဲ့နဲ့တက်ကြပေါ့နော်ဟိုတိုးဝေးကစားတဲ့ကစားလေးတော့အရန်ချမ်းတဲ့ခါကျတော့ဒဏ်ရာရပြီဆိုရင်အများအပြားလို့ခြေတော့ကျိုးတာတော့ဖြစ်တဲ့ချိန်မှာဒီပွဲလေမှာ Patrick Mahomes ကဒီသူ့ကိုတက်ကြလို့နဲ့သူခြေတော့ခုတ်သွားတာရှိပါတယ်ဒါပေမဲ့အဲ့ဒါတွေကမှသူဆက်ကစားတာပေါ့နော်နာကျင်တဲ့မှုနာကျင်မှုကစားတယ်ဒါပေမဲ့သူကနာကျင်တဲ့စိတ်အများကြီးရတယ်နာကျင်တဲ့စိတ်အများရှိတယ်နောက်ပြီးတော့ဟိုတွေးအေးတယ်ပြောရမှာပေါ့ဗျာကျွန်တော်တို့ခေါ်တာက silence killer ပေါ့နော်တွေးအေးတယ်ပေါ့နော်အဲ့တော့သူကရားစင်တယ်လို့ကျွန်တော်ပြောပါတယ်
Now ဒီ Super Bowl နဲ့ပတ်သက်ပြီးတော့ရော America မှာလူတွေကဘယ်လောက်ထိဒီပွဲကိုယူသွကြတယ်ဘယ်လောက်ထိကြိုက်ကြတယ်ဆိုတဲ့ဥစ္စာလေးလည်းနည်းနည်းပြောပါအောင
်အဲ America မှာတော့သူကတော့ဒီ Super Bowl ဆိုတာကတော့သူ့ရဲ့ဟိုဘယ်လိုခေါ်လဲဟို traditional ပေါ့ဗျာဟိုကျွန်တော်ကဘာမှဆိုရင်တော့ဘောလုံးလိုပေါ့နော် crazy ဖြစ်ကြပါတယ်အဲသူကတော့ America နဲ့တကယ်ငန်းနဲ့ဟိုဖြစ်တဲ့အစားအနီးပေါ့ဗျာဆိုတော့ Brody ဖြစ်လဲဆိုရင်ကျွန်တော်တို့ဒီတလောက်ကတော့ဒီ Super Bowl ချင်းပွားတဲ့နေ့တဲ့ tournament များကအများနဲ့โอ้ซันซันดีญาလို့ဟာမျိုးသူတို့ကျင်းပါတယ်အဲ့ဒီ6နိုင်ပေါ့ပြီးတော့ Super Bowl မှာကြည့်ရလူကတန်းကိုရာနဲ့ချီပြီးရှိတဲ့အခါကျတော့ဒါကဘာလို့မှရောက်နေတဲ့ American တွေပါဆက်ကြည့်တာပေါ့နော်တန်းရာနဲ့ချီရှိခါကျတော့အဲ့ Super Bowl ပွဲမှာကြော်ညာထဲဖို့အတွက်ကုမ္ပဏီရာတဲ့အကျင့်နဲ့သူတို့ဟိုပတ်စအများကြီးပေးပြီးတော့သူတို့ဟိုရအောင်ယူရတယ်ပေါ့နော်အဲ့ကြော်ညာတဲ့အများစုပါတယ် အသက်တွေများပါတယ်ဟိုဆိုလိုချင်တာအဲစူပါဘောတွေကိုတည်တတ်ရိုက်ပြီးတော့ဟိုကျင်ညာတာပေါ့နော်အဲ့တော့လက်မှတ်ကလည်းရဖို့အရင်ခက်တယ်အရင်လည်းဈေးကြီးပါတယ်အာနောက်ဆုံးတစ်ခုကတော့ဟို TV ပေါ့နော် TV ရဲ့ဒီကြော်ညာအားကလည်းကြော်ညာကလည်းအများကြီးရတယ်အထူးသဖြင့်လူတွေစောင့်တာကစူပါဘောပွဲတွေမကဘူးဟိုကျွန်တော်တို့ break time ပေါ့နော်ကျွန်တော်တို့ဟိုအာနားချိန်မှာ10မိနစ်15မိနစ်မှာအပါမှာအရင်နာမည်ကြီးတဲ့ဟိုအစိုးရရဲ့အမှုပညာရှင်တွေဖြောပြတာပါလေအရေးကြီးတဲ့ဌာနတွေမှာပါပါရဲ့ဗ
ျဒီဘက်ကိုကြည့်ဖို့အတွက်လက်မှတ်တစ်စောင်းကို American Dollar ထောင်နဲ့ချီပြီးတော့လဲပေးရပါတယ်ဒီဘက်အတွက်လက်မှတ်ဈေးတွေနဲ့ပတ်သက်ပြီးလက်မှတ်အယောင်ကုမ္ပဏီတစ်ခုဖြစ်တဲ့ StarHub ကုမ္ပဏီပြောခွင့်ရ Adam Budeli ကတော့
As expected we continue to see tremendous demand from the Chiefs and the Eagles fansCurrently right now on StubHub we do have
ကျွန်တော်တို့မှန်းထားသလိုပါပဲ Kansas City Chief နဲ့ Philadelphia Eagle အသင်းပြိုင်တဲ့တွေကလက်မှတ်အဝယ်တွေအတော်လေးဝယ်ကြပြီလက်မှတ်တစ်စောင်ကို3100လောက်ကစပါတယ်ဒီလိုဆိုတော့အားလုံးပြန်ပြန်ဆွဲလိုက်ရင်တော့လက်မှတ်တစ်စောင်ရဲ့တန်ဖိုးက6800လောက်ရှိပါတယ
် American သတင်းမီဒီယာတွေမှာတော့ဒီပွဲအတွက်လက်မှတ်တစ်စောင်ကိုအနည်းဆုံး3000ကျော်ကနေအများဆုံး1000ကျော်လောက်ထိရှိတယ်လို့ပြောပါတယ်Philadelphia အသင်းကိုအားပေးတဲ့ပြိသက်အူကတော့သူစုထားတဲ့ပတ်စံတွေကိုထုတ်ပြီးတော့လာအားပေးတာလို့ဆိုပါတယ
် If it was over 10,000 then I would probably have problems on the home front but if I could keep it under 5,000
ဒီဘွေးကြီးတို့ကကုန်ကြစည်းက1000ကျော်သွားရင်တော့အိမ်မှာတော့ပြဿနာတွေတက်လာနိုင်ပါတယ်ဒါပေမဲ့9000အောက်လောက်ပဲသုံးမယ်ဆိုရင်တော့အဆင်ပြေပါတယ်ဒါပေမဲ့လည်းကားငှားတာနောက်ဟိုတယ်ကားတွေနဲ့စားရတောက်တာတွေပါပေါင်းလိုက်ရင်တော့ 8,900 လောက်ရှိနိုင်ပါတယ
်အခုနေ့ Super Bowl Final ကိုတော့ Tesla နဲ့ Twitter ကုမ္ပဏီအကြီးအကဲ Elon Musk ကဘာကြောင့် Video Stewing ကနံပါတ်ကြီးဆိုတော့ Paul McCartney LA Lakers အသင်းကကဘာကြောင့် Basketball ကစားသမား LeBron James အပါအဝင်နံပါတ်ကြီးပုံပုံတွေတော်များများလဲခွဲမှာသွားပြီးတော့အားပေးခဲ့ကြပါဘူးခင်ဗျာ
အမေရိကန်ရဲ့အပတရား Super Bowlအားကစားပွဲကြီးအပါအဝင်ဒီအားကစားခန္ဓာကိုကိုရနိုင်တင်ဆက်ခဲ့တာနားဆင်ကြည့်ရှုခဲ့ရလို့အားလုံးအားရခဲ့ကြမယ်လို့မျှော်လင့်ပါတယ် FIFA American တန်ကနေအစီအစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်နေပါတယ်အခုလိုပတ်စဉ်ခန္ဓာတွေပြီးမှာတော့ FIFA American တန်ရဲ့ဗိုလ်ထုညအစီအစဉ်တွေကိုအဆုံးမသတ်ခင်နောက်ဆုံးရသတင်းအချင်းချုပ်ကိုဥတ္တမောင်တန်တလှည့်ပြောပြပေးပါအောင်ခင်ဗျာ
မြန်မာနဲ့ရုရှားနိုင်ငံကြားနျူကလ িয়ার အရေးပူးပေါင်းဆောင်ရွက်မှုပေါ်မှာအံ့ဩပေမဲ့ဆိုရင်မကင်ဖြစ်မိတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနက VOA ကိုပြောဆိုပါတယ်။မကြာသေးခင်ကမြန်မာနိုင်ငံမှာရုရှားကူညီနဲ့ပထမအဦးဆုံးနျူကလ িয়ার နည်းပညာသတင်းချဲ့လက်စင်တာဖွင့်နေပွဲကျင်းပခဲ့တာနဲ့ဆက်ဆက်ပြီး VOA ရဲ့အမေကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရ Netrider စာနဲ့တုံ့ပြန်ပြောဆိုခဲ့တာပါ။မြန်မာပြည်သူတွေပေါ်အကြမ်းဖက်မှုရက်စက်ရုံမှမှုနဲ့လူခွင့်ရေးချိုးဖောက်မှုတွေကျွလွန်နိုင်အောင်မြန်မာစစ်တပ်ကိုရုရှားကလက်နက်တွေထောက်ပံ့နေတဲ့ဆိုတဲ့ယုံကြည်ရလောက်တဲ့သတင်းတွေကြောင့်အမေရိကန်နိုင်ငံဝန်ကြီးဌာနကစိုးရိမ်မကင်းဖြစ်မိတဲ့အကြောင်းပြောဆိုပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံဒီမိုကရေစီရဲ့အဓိကပါဝင်ပတ်သက်တဲ့သက်ဆိုင်ရာအဖွဲ့အစည်းတွေတိုင်းဒေသအင်အားစုတွေကိုနည်းနည်းချာချာထိတွေ့ဆက်ဆံဖို့ကတိကဝတ်တွေရှိခဲ့တဲ့အတိုင်းဆက်လက်လှုပ်ဆောင်သွားမယ့်အကြောင်းအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝန်ဒီရှာမန်ကမနေ့က NUG အမျိုးသားညီညွတ်ရေးအစိုးရနိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်နဲ့တွေ့ဆုံဆင်မပြောဆိုခဲ့ပါတယ်။စစ်ကောင်စီဘက်ကကျွလွန်တဲ့ရဲစက်တဲ့လောက်ရတွေကိုအေးအေးယူနိုင်ရေးနဲ့မြန်မာနိုင်ငံရဲ့အကြက်တဲကိုငြင်းငြမ်းစွာအဖြေရှာရေးအမေရိကန်ပြည်ထောင်စုရဲ့ချိုးပန်းမှုတွေကို NUG ကိုယ်စားလှယ်ဒေါ်စင်မအောင်နဲ့တွေ့ဆုံခဲ့ချိန်မှာဝန်ကြီးရှာမင်းကအလင်းနဲ့ပြောဆိုခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ယူကရိန်းကိုလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးအတွက်2023ခုနှစ်မှာအမေရိကန်ဒေါ်လာ 5.6 ဘီလီယံလိုအပ်တယ်လို့ဗိုလ်ထုနဲ့မှာကုလသမဂ္ဂကပြောလိုက်ပါတယ်။တနည်းပြဖို့နီးလာပေမဲ့စစ်ကြောင်လူတွေတေကြပျက်စီးအိုးအိမ်စွန့်ခွာထွက်ပြေးကြရတာတွင်နေ့စဉ်ဖြစ်နေပါတယ်လို့လူသားချင်းစာနာထောက်ထားမှုဌာနအကြီးအကဲမာတင်ဂရစ်ဖစ်ကပြောပါတယ်တရုတ်နိုင်ငံနဲ့ပတ်သက်လို့အတိုက်ခံ Republican Party ဝင်အမတ်တွေဖိအားပေးနေပေမဲ့လည်းတံပရကဂျိုးဘိုင်ဒန်ကသတိထားပြီးစဉ်စဉ်ချင်းချင်းတုံ့ပြန်နေပုံရပြီးတင်းမာမှုမဖြစ်အောင်ရှောင်ရှားနေပါတယ
်ပရုညာအတွက် VO ရဲ့အစီအစဉ်တွေဒီမှာအားလုံးပြီးဆုံးသွားပါပြီဒီညအတွက်ထုတ်လေမှုကမဆုမုန်နဲ့အလိမ့်ပါပါစပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Franklin Cedric Franklin နဲ့ PJ Elliot တို့ဖြစ်ပါတယ်ဒီနေ့ညရဲ့အစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ VO ကိုအခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လူရဆနပြေဝရွှင်လန်းချမ်းမြေကြပါစေကောင်းကောင်းလေးအိပ်စက်နိုင်နေတဲ့ညဖြစ်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.